Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇန်နဝါရီလ17ရက်ဗိုဒူးနေညပိုင်း VOA စီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအတန်းစမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းတင်ပြမှာပါ။အမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်နှောက်ခဲ့တဲ့လူမျိုးဥရောပမှာဖြစ်လာနိုင်ခြေပေါ်ဒုတိယသမ္မတဂျိုးဘိုက်ဒန်ကသတိပေးလိုက်ပါတယ်။ဒေါ်နယ်ထရန့်ကျန်းသစ္စာချင်းစုပွဲကိုတိုင်ဝမ်ကိုယ်စားလှယ်အဖွဲ့ကိုတော်ခင်မပြုဖို့တရုတ်ကအမေရိကန်ကိုတောင်းဆိုထားပါတယ်။ရခိုင်ပြည်နယ်ကမြန်မာရဲတပ်ဖွဲ့ကိုစွန့်ရည်မြင့်တင်ရေးအကူအညီပေးသွားမယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဌာနကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှတော့တာရှင်နေနာစင်ကြားမှာကမလေးရှားနိုင်ငံကနေမြန်မာနိုင်ငံအတွက်စာနယ်ဇင်းခါတွေကိုသင်္ဘောတွေနဲ့ပို့မဲ့အစီအစဉ်ကိုမြန်မာနဲ့မလေးရှားအစိုးရတို့ဆွေးနွေးသဘောတူညီချက်ရသွားပါပြီ
။သဘောတူညီချက်ကသူတို့ရဲ့အကူအညီပေးမဲ့ပစ္စည်းစင်းကိုကျွန်တော်တို့ရှိပို့ပေးမယ်။ပစ္စည်းစင်းတော့မပါလာသေးဘူး။ပစ္စည်းစင်းပို့ပေးမယ်။အဲ့ဒါကိုကျွန်တော်တို့ကနေပြီးတော့
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်ဤကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါ။ဒါပြင်မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရခီးစဉ်နဲ့ရန်ကုန်မြို့မှာပြုပြင်ပြောင်းလဲလိုက်တဲ့အများသုံးဘတ်စကားတွေရဲ့၃ရက်မြောက်အချိန်ဤစာရတွေကိုခုညပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ပြူထွေးတို့ကကြီးညာပေးသွားမှာပါ။
အမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်နှောက်ခဲ့တယ်လို့မျိုးဥရောပနိုင်ငံတွေမှာလှုပ်ရှားနိုင်ခြေအပေါ်အစဉ်အင်းပြင်ထားကြဖို့အမေရိကန်ဒုတိယသမ္မတဂျိုးဘိုက်ဒန်ကဥရောပနိုင်ငံတွေကိုဒီကနေ့သတိပေးလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဒါဗိုးစ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်အတွင်းဒုတိယသမ္မတအနေနဲ့ပြောကြားတဲ့သူ့ရဲ့နောက်ဆုံးမိန့်ခွန်းမှာဒုသမ္မတဘိုက်ဒန်ကပြောသွားတာ
ပါ။ But it's not only the United States I need not tell you that has been targeted.Europe see the same kind of attacks in the
past. ပြမတ်ထားခံရတာအမေရိကန်တနိုင်ငံနဲ့မဟုတ်ဘူးဆိုတာကျွန်တော်ပြောနေဖို့မလိုပါဘူး။အရင်ကအလားတူတိုက်ခိုက်တာမျိုးတွေဥရောပမှာကြုံထားပြီးပါပြီ။ဥရောပနိုင်ငံအများပြားမှာဒီနှစ်အတွင်းရွေးကောက်ပွဲတွေလုပ်ဖို့ရှိတာနဲ့အမျှဒီမိုကရေစီနှီးကြလုပ်ငန်းစဉ်မှာဝင်နှောက်ဖို့ရုရှားကနောက်ထပ်ကြိုးစားမှာကိုမျှော်လင့်ထားသင့်ပါတယ်။ထပ်ဖြစ်အောင်မယ်ဆိုတာကျွန်တော်အာမခံပါတယ်လို့ဒုသမ္မတဘိုင်ဒန်ကပြောပါတယ်။သူဆိုအားဖြင့် liberal နိုင်ငံတကာအခင်အကျင်းဆိုတာကိုပြောင်းပြစ်ပြီးစူပါပါဝါနိုင်ငံကြီးတွေကတခြားနိုင်ငံတွေကိုသူတို့ရဲ့ဩဇာအရှိန်အဝါအောက်မှာထိန်းချုပ်ထားတဲ့ကမ္ဘာအခင်းအကျင်းပုံစံကိုပြန်သွားဖို့ရုရှားကလုပ်နေတယ်လို့လည်းမစ္စတာဘိုင်ဒန်ကထပ်ပြီးဆွဆွဲပြောဆိုပါတယ်။ဒီမိုကရေစီစနစ်တွေကိုပြင်မထားနှောက်ယှက်နေတာအပြင်ယူကရိန်းနိုင်ငံအပါအဝင်အင်းကြီးချင်းနိုင်ငံတွေမှာရုရှားရဲ့ရန်လိုတဲ့လုပ်ရက်တွေကိုလည်းမစ္စတာဘိုင်ဒန်ကထောက်ပြသွားပါတယ်။မစ္စတာထရမ့်ကိုအထောက်အကူပြုစီဖို့အတွက်ယူကော့ပွဲမှာဝင်နှောက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးတွေကပြောထားတာကိုရုရှားကပယ်ချထားပါတယ်။
ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့အမေရိကန်ထောက်လှမ်းရေးအတိုင်းဝိုင်းဘက်မှရက်မာလားရုရှားနဲ့ WikiLeaks တို့ဘက်ကရက်မာလားဆိုတာရွေးရမယ်လို့အင်ဘူရောပြောခွင့်ရကပြောလိုက်ပါတယ်။သမ္မတဘရက်အိုဘားမားအစိုးရဟာသတင်းမှားတွေဖြန့်ပြီးမစ္စတာထရမ့်ကိုထိုးခွဲဖို့ကြိုးစားနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆွဆွဲပြောဆိုတာနဲ့ပတ်သက်တဲ့အမေကွန်ကိုအင်ဘူရောပြောခွင့်ရဂျော့ချ်အာနက်စ်ကပြန်ဖြေသွားတာပါ။မစ္စတာထရမ့်နဲ့ပတ်သက်ပြီးလိင်ကိစ္စဆွဆွဲချက်တွေပါဝင်တဲ့အတည်ပြုချက်မရှိတဲ့မှတ်တမ်းတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကထုတ်လိုက်တာဟာရွေးကောက်ပွဲမှာမစ္စတာထရမ့်အခိုင်အမာအနိုင်ရခဲ့တဲ့ကြားမှာပဲရွေးကောက်ခံသမ္မတရဲ့တရားဝင်မှုကိုအားနည်းစေဖို့ကြိုးပမ်းတာရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့မစ္စတာပူတင်ကပြောပါတယ်။မစ္စတာထရမ့်ဟာ2013ခုနှစ်ကမော်စကိုဟိုတယ်တစ်ခုမှာလိင်ဆက်ဆန်တဲ့လုပ်ရက်တွေရှိခဲ့ဘူးတယ်လို့မှတ်တမ်းမှာဆွဆွဲထားတာဟာလုံးချန်ထားတာဖြစ်တယ်လို့မစ္စတာပူတင်ကပြောပါတယ်။အဲ့လိုဆွဆွဲတဲ့သူတွေဟာပြည်တန်စာထက်တောင်မှစိုးရတယ်လို့မစ္စတာပူတင်ကပြောပြီးတော့ကမ္ဘာပေါ်မှာအချောအလဆုံးအမျိုးသမီးတွေနဲ့အတူရှိဘူးတဲ့မစ္စတာထရမ့်အနေနဲ့ပြည်တန်စာတွေကိုဘာကြောင့်လိုအပ်ရမှလဲလို့လည်းမေးခွန်းထုတ်ထားပါရဲ့ရှင်
။တောက်ချနေမှာလုံမဲ့ဒေါ်နယ်ထရမ့်ရဲ့သမ္မတကျန်းသစ်စာချင်းစုပွဲမှာတိုင်ဝမ်ကိုယ်စားလှယ်အဖွဲ့ကိုတောက်ခွင့်မပြုဘူးတရုတ်ကအမေရိကန်ကိုတောင်းဆိုထားပါတယ်။နောက်တက်မဲ့ထရမ့်အစိုးရအဖွဲ့တွေကဘယ်သူနဲ့မှတိုင်ဝမ်ကိုယ်စားလှယ်အဖွဲ့နဲ့ဘယ်လိုအဆက်အသွယ်မျိုးမှမလုပ်ဖို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဟွာချွန်ရင်းရဲ့ဒီကနေ့ထုတ်ပြန်ချက်ထက်မှာသတိပေးထားတာပါ။အဲ့လိုဆက်သွယ်တာဟာနှစ်နိုင်ငံဆက်ဆံရေးကိုအနှောက်အယှက်ဖြစ်စေမယ်ဒါမှမဟုတ်အန်ဒရယ်ရှိစေမယ်လို့ဆိုပါတယ်။တိုင်ဝမ်ကိုယ်စားလှယ်အဖွဲ့ကိုသမ္မတဟောင်းယူရှိုက်ကွန်းကဦးဆောင်မှာပါ။ယူကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တိုင်ဝမ်သမ္မတဆိုင်ယင်းဝမ်တို့ပြီးခဲ့တဲ့လကတယ်လီဖုန်းဆက်စကားပြောကြတာကြောင့်တရုတ်ကဒေါသထွက်ခဲ့ပါတယ်။ဆိုင်ယင်းဝမ်ဟာအာနာယဒီမိုကရက်တစ်ပရိုဂရက်ဆစ်ပါတီရဲ့အကြီးအကဲလည်းဖြစ်ပါတယ်။ကွန်မြူနတီအဖွဲ့တွေကအမျိုးသားရေးဝါဒီတွေကိုပြည်မကြီးကနေတိုက်ထုတ်လိုက်ပြီးတဲ့နောက်1949ခုနှစ်ပြည်တွင်းစစ်အစုံးမှာတရုတ်ပြည်မကြီးနဲ့တိုင်ဝမ်တို့ကွဲသွားတာပါ။တိုင်ဝမ်ဟာနှစ်ပေါင်းများစွာကိုပိုင်ဥချုပ်ရေးနဲ့ရည်တည်လာပြီမဲ့လေတရုတ်ကတော့သူတို့ပိုင်တဲ့အဖြစ်အခိုင်အမာပြောထားပြီးတီးခြားလွတ်လပ်ရေးတာတရားဝင်ကြေညာရင်တော့အင်အားသုံးသိမ့်ပိုက်မယ်လို့ချိန်ချောက်ထားပါဗျ
ကမ္ဘာမှာအကုန်သွေးစစ်ပွဲတရဖြစ်လာနိုင်တယ်လို့တရုတ်သမ္မတရှီကျင်းပင်ကအစိုးရတွေကိုသတိပေးလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဒါဗုစ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာအင်္ဂါနေ့ကမိန့်ခွန်းပြောချိန်အဲ့ဒါလို့ပြောသွားတာပါကိုကျိုးစီးပွားကာကွယ်ရေးမှုကိုလက်ခံချတာဟာအမောင်ကန်ထဲမှာကိုကိုကိုအကျဉ်းချထားတာမျိုးပဲဖြစ်တယ်အပြင်ထွက်ရင်မိုးရွာတာလေးတိုက်တာခံရနိုင်ပေမဲ့လေနဲ့အလင်းရောင်လည်းရနိုင်တယ်လို့မစ္စတာရှီကပြောပါတယ်ဒါကတော့ဒီတရုတ်ကုန်ပစ္စည်းတွေအပေါ်အခွန်55ရာခိုင်နှုန်းစီးကျက်ပြီးအမေရိကန်ပြည်ထောင်စုအပြင်ဘက်မှာရှိတဲ့ဂျာမနီကားထုတ်လုပ်တဲ့လုပ်ငန်းတွေအပေါ်မှာလည်းအခွန်35ရာခိုင်နှုန်းချမှတ်မယ်လို့ကတိပေးပြောထားတဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုမစ္စတာရှီကညွှန်ပြပြောသွားတာထင်ရှားပါတယ်တရုတ်နိုင်ငံအနေနဲ့သူ့ရဲ့စီးပွားအကျိုးစီးပွားကိုမဆန့်ကျင်တဲ့နိုင်ငံတွေနဲ့စီးပွားရေးလုပ်ငန်းတွေအများကြီးလှုပ်ဆောင်နိုင်တဲ့အခြေအနေလိုအပ်တဲ့အရင်းမြစ်တွေအများပြားရှိတယ်ဆိုတာကိုလည်းမစ္စတာရှီကပြောသွားပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗိုလ်ဒူးညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူသားချင်းစာနာမှုနဲ့အကူအညီပေးတာတွေကိုသာမကပညာရေး၊ကျန်းမာရေးနဲ့တခြားအဥစားပေးကဏ္ဍတွေမှာလည်းကူညီသွားဖို့ရည်ရွယ်ထားတယ်လို့အင်ဒိုနီးရှားနိုင်ငံကဒီကနေ့ပြောပါတယ်
။ Mungkin satu yang saya ingin tambahkan adalah terkait dengan capacity building termasuk bantuan capacity building.
အခုထပ်ဖြည့်ချင်တာကတော့မြန်မာရဲတပ်ဖွဲ့အတွက်စွမ်းရည်မြင့်တင်ရေးမှာအကူအညီပေးမယ့်ကိစ္စပါ။ရတပ်ဖွဲ့အနေနဲ့လူခွင့်ရေးကိုထည့်သွင်းစဉ်းစားတဲ့ကြိုင်ထဲမှာပဲနိုင်ငံသားတွေနဲ့ဘယ်လိုထိတွေ့ဆက်ဆံသင့်နေဆိုတာကအဓိကကိစ္စရပ်ကြီးတစ်ခုဖြစ်နေတာကြောင့်ပါပဲလို့အင်ဒိုနီးရှားနိုင်ငံသားရဲ့ဌာနပြောခွင့်ရအမနာဒနာဆီယာကပြောပါတယ်မနေ့ပြန်ကျင်းပမဲ့အစ္စလာမ်နဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အစည်းအဝေးအတွက်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောသွားတာပါအခုအစည်းအဝေးမှာအင်ဒိုနီးရှားအနေနဲ့ပြောမယ့်အဓိကအချက်ကတော့ရခိုင်ပြည်နယ်မှာငြိမ်းချမ်းတဲ့အဖြစ်တစ်ခုရရေးကိုရည်ရွယ်လှုပ်ဆောင်တဲ့မြန်မာနိုင်ငံရဲ့ကြိုးပမ်းချက်တွေကိုအထောက်ပံ့ပြုတဲ့အနေနဲ့အပြုသဘောလှုပ်ဆောင်ကြပါလို့OIC အဖွဲ့ကတိုက်တွန်းဖို့ပဲဖြစ်ပါတဲ့ကြောင်းပြောခွင့်ရနာဆီယာကပြောပါတယ်ဒီတော့တင်းမှာပဲနိုဘယ်ငင်းချိုင်းဆုရှင်တိဘက်ဘုန်းတော်ကြီးဒလိုင်လာမအနေနဲ့မြန်မာနိုင်ငံကရိုဟင်ဂျာမွ슬င်အရေးကိုဂျားဝင်ပြီးကူညီဖြည့်ရှင်းဆောင်ရွက်ပေးဖို့အိန္ဒိယနိုင်ငံဗုဒ္ဓဂါယာအခြေစိုက်ဘာသာပေါင်းစုံ Interfaith Forum အဖွဲ့ကဒလိုင်လာမစီကိုပန်ကြားစာတစ်စောင်ပေးပို့ထားတဲ့ကြောင်းအိန္ဒိယအခြေစိုက် Times of India သတင်းဌာနကရေးထားပါတယ်ပြည်ပအခြေစိုက်တိဘက်အစိုးရသတင်းရင်းမြစ်တွေစီကနေသိရတာအရအဲ့ဒီပန်ကြားလွာကိုတန်တမာရေးလမ်းကြောင်းကနေတဆင့်မြန်မာအစိုးရစီကိုပို့ထားတယ်လို့အဲ့ဒီတဲ့ထဲမှာပဲဖော်ပြထားပါဗျ
။မာလီနိုင်ငံမြောက်ပိုင်းကတဘုံဟောင်းတွေနဲ့အစိုးရလိုလာတဲ့လက်နက်ကင်တွေရဲ့စခန်းသားမှာဒီနေ့အသေးခံကားဘုံဖောက်ခွဲတာကြောင့်လူ33ယောက်ထက်မနည်းသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါဗျ။ကာဝမျိုးကပူးတွဲစစ်စင်ရေးအခြေစိုက်စခန်းထဲမှာမနေ့9နာရီပတ်ဝန်းကျင်ကရာပေါင်းများစွာသောစစ်သားတွေအစည်းအဝေးတစ်ခုအတွက်စပြီးတော့စုဝေးနေကြတဲ့အတွက်မှာပောက်ကွဲမှုဖြစ်တာလို့မျက်မြင်တွေကပြောပါဗျ။2015ခုနှစ်ကအစိုးရနဲ့လက်အောက်ခံပြည်သူစစ်တွေလက်မှတ်ရေးထိုးခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ရဲ့တစိတ်တစ်ပိုင်းအဖြစ်အဲ့ဒီစခန်းကိုစောက်ထားတာပါ။အဲ့ဒီဒေသကနေအစ္စလာမ်စစ်သွေးကြွတွေကိုတိုက်ထုတ်ဖို့အတွက်ပြည်သစ်နိုင်ငံကဥဆောင်ပြီးစီးအရာဝင်ဆွတ်ခဲ့တာပါ။အဲ့ဒီလိုစီးအရာဝင်ဆွတ်တဲ့ကြားမှာပဲမာလီနိုင်ငံမြောက်ပိုင်းဟာမတိမငြိမ်ရှိနေသေးပါပဲရှင်
။အမေရိကန်စစ်ဘက်ဆိုင်ရာလူ့ဝဲဆော်ဘက်စရန်သိန်းနဲ့ချီပေါကြောင်းလိုခဲ့မှုနဲ့ထောင်ဒဏ်35နှစ်ချမှတ်ခံထားရတဲ့စစ်ဘက်ဆိုင်ရာထောက်လှမ်းရေးအခြေအနေတွေကိုလေ့လာသုံးသပ်သူချယ်ဆီမန်နင်းနဲ့အငြိမ်းစားမရင်းတပ်ဖွဲ့ဗိုလ်ချုပ်ကြီးတူအပါအဝင်လူပေါင်း223ယောက်ကိုသမ္မတဥပမာကသူတို့ကြခံနေရတဲ့ပြစ်ဒဏ်တွေကနေလျှော့ပေါ်ပေးလိုက်ပါတယ်။သမ္မတတာဝန်တွေကနေအနားမယူခင်သမ္မတဥပမာဟာအင်္ဂါနေ့မှာပဲအငြိမ်းစား223ယောက်ကိုလူငင်းချမ်းသာခွင့်ဒါမှမဟုတ်ပြစ်ဒဏ်ကနေလျှော့ပေါ်ခံစားခွင့်ပေးလိုက်တာပါ။မန်းနင်းဟာ2010ခုနှစ်မှာအမေရိကန်စစ်ဖက်လျှို့ဝှက်ဆော်ဗက်စရန်9သိန်းကျော်ကို WikiLeaks အဖွဲ့ကိုပေးပြီးပေါက်ကြောင်းလုခဲ့မှုနဲ့စစ်ဖက်ဆိုင်ရာတရားရုံးတစ်ခုက2013ခုနှစ်မှာသူ့ကိုထောင်ဒဏ်35နှစ်ချမှတ်ထားတာပါ။အဲ့ဒီအချိန်ကဘရလီမန်နင်းလိုလူတွေတိခဲ့ကြပြီးတော့ထောင်ထဲမှာအမျိုးသမီးတူအဖြစ်တရားဝင်လိန်ပြောင်းထားတဲ့ချယ်ဆီမန်နင်းကအမေရိကန်ရဲ့စီးရေးပါဝင်ပတ်သက်မှုတွေနဲ့ပတ်သက်လို့အမှန်တရားကိုဖော်ထုတ်နိုင်ဖို့ဒီလိုလျှို့ဝှက်ဆော်ဗက်စရန်တွေ WikiLeaks ကိုပေးခဲ့တာလို့ပြောပါတယ်။အခုပြည်တံလျှော့ပေါ်ပေးတာကြောင့်မန်နင်းဟာမေလမှာပြန်လွတ်လာပါမယ်ခင်ဗျာ
။အမေရိကန်သမ္မတဟောင်း George H.W. Bush ဟာ Texas ပြည်နယ် Houston မြို့ကစစ်ရုံတစ်ခုမှာတက်ပြီးကုသမှုခံယူနေရတယ်လို့သူမိသားစုပြောခွင့်ရတဲ့ဦးကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့42ဆမြောက်သမ္မတ Mr. Bush ဟာပြီးခဲ့တဲ့သတင်းဘက်ကအမောဖောက်လာတဲ့အတွေ့စစ်ရုံတင်လိုက်တာလူမိသားစုပြောခွင့်ရဂျင်မက်ဂတ်ကပြောပါရယ် Mr. Bush ကိုစိတ်ကူးသားတဲ့အခြေအနေသိကိုကောင်းမွန်ပြီးမကြခင်မှာစစ်ရုံကနေပြန်ဆင်းရမယ်လို့မျှော်လင့်တဲ့အကြောင်းပြောခွင့်ရမက်ဂတ်ကပြောပါရယ် အသက်92နှစ်အရွယ်သမရဟောင်းဟာအကျော်အားနည်းပြီးတော့လှုပ်ရှားမှုနှေးကွေးလေးလံတာမျိုးဖြစ်စေတဲ့ပါကစ္စတန်ယောဂါပုံစံတစ်မျိုးကိုခံစားနေရပြီးစကူတာဆက်တက်ရင်းငယ်ဒါမှမဟုတ်တွန်းလဲနဲ့သွားနေရတာပါရှင
်ကုလသမဂ္ဂအစိမ်းရောင်ဥတုရာသီဆိုင်ရာရန်ပုံငွေ GCF အတွက်ထည့်ဝင်စရာရှိတဲ့ရန်ပုံငွေဒေါ်လာ3,500ကိုအမေရိကန်ပြည်ထောင်စုကအင်္ဂါနေ့မှာထည့်ဝင်လိုက်ပါတယ်ကမ္ဘာလုံးဆိုင်ရာပုံနွေးတဲ့အခြေအနေဟာလှုပ်ဇက်ပဲဖြစ်တယ်လို့ပြောထားတဲ့ယူကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့သမ္မတကျန်းသက်စာချင်းစုပွဲမတိုင်ခင်3ရက်လို့မှာပဲအခုလိုထည့်ဝင်လိုက်တာပါဒီရန်ပုံငွေအတွက်ဒေါ်လာ3,000ထည့်ဝင်မယ်လို့သမ္မတဘရာကိုဘာမာက2014ခုနှစ်မှာကတိပေးထားတာပါအင်္ဂါနေ့ကပေးလိုက်တဲ့ဒေါ်လာ3,500ဟာအဲ့ဒီကတိအတိုင်းပေးဖို့ကြံနေတဲ့ဒုတိယအထုပ်ထည့်ဝင်ငွေဖြစ်ပါတယ်စိုးရွားတဲ့ရာသီဥတုအခြေအနေတွေနဲ့ဥတုရာသီဆိုင်ရာတခြားသက်ရောက်မှုတွေအတွက်မလွန်လောက်တဲ့လှုပ်ဆောင်ချက်ပြင်ဆင်မှုနဲ့ဆက်ဆက်ပြီးပေါ်လာတဲ့ကမ္ဘာလုံးဆိုင်ရာနဲ့မြို့သားလူမျိုးရင်းဆိုင်ရာအန်ဒရီကိုရှော့ချဖို့ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့ဥတုရာသီပြောင်းလဲမှုကိုပိုးပြီးခံနိုင်ရည်ရှိအောင်ကြိုးပမ်းတဲ့နေရာမှာ GCF ရန်ပုံငွေအဖွဲ့ကကူညီပါတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်ဒေါ်နယ်ထရန့်သမ္မတမဖြစ်ခင်၃ရက်အလိုမှာဒီရန်ပုံငွေထောက်ဝင်တဲ့ကိစ္စကြေညာတာဟာအစိုးရတက်ကတခုခုပြောလာအောင်လှုပ်ဆော်ဖို့ရုံမာတဲ့ရည်ရွယ်ချက်နဲ့လှုပ်တာမဟုတ်ဘူးလို့ပြောခွင့်ရကာဘီကနောက်ပိုင်းမှာသတင်းတော်တွေကိုပြောပါတယ်အမေရိကန်ကထက်ဝင်မယ်လို့ကြေပေးထားတဲ့ဂျန်နဲ့ရန်ပုံငွေတွေကိုထရမ့်အစိုးရကမပေးဘဲနေတာမျိုးဖြစ်နိုင်ခြေရှိပါတယ်ခင်ဗျာ
ကိုကျော်တိုင်းနဲ့မခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့ပါမယ်အရင်ဆုံးတော့မလေးရှားနိုင်ငံကမြန်မာနိုင်ငံကိုသင်္ဘောတွေနဲ့ရိတ်ခါပို့မယ်အကြောင်းတင်ဆက်ပေးပါမယ်မနုဒေတာတွင်ကလူမှုအတိုင်းဝန်းတွေအတွက်မလေးရှားလူမှုကူညီအသင်းဖွဲ့တွေရဲ့ကူညီတွေကိုမြန်မာဘက်ကလက်ခံဖို့ဒီကနေ့နိုင်ငံအစိုးရချင်းသဘောတူလိုက်ပါပြီမလေးရှားလူမှုကူညီအသင်းအဖွဲ့တွေရဲ့ Food Flotilla for Myanmar မြန်မာနိုင်ငံအတွက်စားနပ်ရိက္ခာပို့ဆောင်မယ့်အစီအစဉ်နဲ့ပတ်သက်ပြီးတော့တရားဝင်လမ်းကြောင်းကနေဆောင်ရွက်ဖို့မြန်မာအစိုးရကပြီးခဲ့တဲ့လပိုင်းတုန်းကတန်တမန်ရေးအရသတိပေးခဲ့ပြီးနောက်ပိုင်းမှာအခုလိုနိုင်ငံအစိုးရချင်းသဘောတူလိုက်တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲအင်ဒိုနီးရှားနိုင်ငံဘက်ကလည်းရခိုင်ပြည်နယ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာကူညီတွေပြင်တခြားအရေးပါတဲ့ခဏတွေအတွက်အကူအညီတွေပေးမယ်လို့ပြောဆိုလိုက်ပါတယ်။မတ်တင်ကြီးထက်ကစူးစီးတင်ဆက်ထားပါတယ်ရှင်။
မလေးရှားလူမှုအသင်းအဖွဲ့တွေရဲ့မြန်မာနိုင်ငံအတွက်စားနပ်ရိက္ခာတွေကိုသင်္ဘောတွေနဲ့ပို့ဆောင်မဲ့အစီအစဉ်ကိုလက်ခံဖို့ဒီကနေ့မြန်မာနဲ့မလေးရှားအစိုးရတို့ကြားဆွေးနွေးသဘောတူညီချက်ရရှိပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကဒီကနေ့သဘောတူညီချက်ကိုအခုလိုပြောပါတယ
်။သဘောတူညီချက်ကသူတို့ရဲ့အကူအညီပေးမဲ့ပစ္စည်းစင်းကိုကျွန်တော်တို့ရှိပို့ပေးမယ်ပစ္စည်းစင်းတော့မပါလာသေးဘူးပစ္စည်းစင်းပို့ပေးမယ်အဲ့ဒါကိုကျွန်တော်တို့ကနေပြီးတော့ဟိုရန်ကုန်မှာလက်ခံမယ်လက်ခံပြီးရခါကျတော့အဲ့ဒီပစ္စည်းတွေကိုကျွန်တော်တို့ကပဲတာဝန်ယူပြီးတော့ကျွန်တော်တို့ကရခိုင်ဒီခိုင်ပြည်နယ်ကိုပို့မယ်ရခိုင်အစိုးရရှိအပ်မယ်အပ်ပြီးရင်အဲ့ဒီဟာကိုရခိုင်အစိုးရနဲ့ကျွန်တော်တို့ဝန်ကြီးဌာနကဒီနေပူးပေါင်းပြီးတော့ဖြန့်ဝေမဲ့နေရာတွေရအောင်အများဆုံးဖြန့်ဝေမယ်ကျွန်တော်တို့မှာမှတ်တမ်းနေထားမယ်သူတို့အချက်ချင်းပြန်ပြီးတော့ဒီမှတ်တမ်းတွေပြန်ပို့မယ်အဲ့ဒါကိုပြီးသွားပြီသဘောတူသွားပြီဒီနေ့အကုန်လုံးအားလုံးနဲ့ဆိုင်တယ် affected area မှာရှိတော့သူအားလုံးမခွဲခြားဘူးဘာသာလည်းမခွဲဘူးလူမျိုးလည်းမခွဲပါဘူးလေ
မြန်မာနိုင်ငံဆိုင်ရာမလေးရှားတန်အမတ်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့မှာတော့ရခိုင်ဒေသကိုတင်းမောတွေနဲ့စားနပ်ရိက္ခာတွေပို့မယ်ဆိုတဲ့အစီအစဉ်ကိုဦးဆောင်ခဲ့တဲ့ Khilap Phuthira 1 Malaysia KP1M လူမှုကွန်ရက်ရဲ့အဖွဲ့ရဲ့ဒုတိယအကြီးအကဲနဲ့ပြန်ကြားရေးအကြီးအကဲတို့လည်းပါဝင်ခဲ့ပါတယ်။မူလကရခိုင်ပြည်နယ်စစ်တွေကိုတိုက်ရိုက်သွားရောက်မယ်လို့ပြောဆိုခဲ့တဲ့အပေါ်မြန်မာအစိုးရဘက်ကတရားဝင်ညှိနှိုင်းဖို့တန်တမာရေးနီးလန်းအရာသတိပေးခဲ့ရတာဖြစ်ပါတယ်။နောက်လဖေဖော်ဝါရီလ3ရက်နေ့မှာမလေးရှားနိုင်ငံကနေစတင်ခုံမောင်းလာမှာဖြစ်ပြီးရန်ကုန်မြို့မှာအကူအညီတွေကိုလက်ခံဖို့သဘောတူထားပါတယ်။အကူအညီပေးမဲ့စီးရင်စရာတွေကတော့အတိအကျမပို့သေးဘူးလို့လည်းဒေါက်တာဝင်းမြတ်အေးကပြောပါတယ်။
အကျဉ်းချုပ်တော့ပြောရတာကတော့ခံရိတ်ခါဆေးဝါးပစ္စည်းအဲဒါတွေပါမယ်အဲကောက်ဆွဲကြောက်တွေပါမယ်နောက်ပြီးတော့ hygiene kits တွေပါမယ်တဲ့ဆန်သူတို့ပြောရတာ340ကန်တန်လောက်ရှိမယ်တဲ့ကောက်ဆွဲကြောက်တုတ်တွေကတော့အတိအကျတော့မပြောသွားသေးဘူး hygiene kits တွေပါမယ်ပေါ့နော်အဲ့လိုပြောရစိတ်ရင်းကိုသူအမြန်ပို့ပါမယ်တဲ့သူတို့က February 3ရက်နေ့ကိုသူတို့ရှိကထွက်လာမယ်တဲ့ကျွန်တော်ရှိဘယ်တော့ရောက်မယ်တော့မသိဘူးပေါ့နော်9ရက်လောက်တော့ကြာတယ်လို့ပြောတယ်
Khilap Phuthira 1 Malaysia KP1M Malaysia လူမှုကွန်ရက်ရဲ့အဖွဲ့အစည်းက2012ခုနှစ်တုန်းကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေအတွင်းမှာလဲမြန်မာအစိုးရနဲ့ညှိနှိုင်းပြီးအကူအညီပေးခဲ့တာဖြစ်ပါတယ်။မွတ်စလင်အများစုနေထိုင်ရာမောင်တော်ဒေသတွေအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းဒေသရင်းနယ်မြေရှင်းလင်းရေးဆောင်ရွက်ချက်တွေကြောင့်ဒေသခံလူမှုအတိုင်းအဝန်အပေါ်လူခွင့်ရချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲမှုတွေထွက်ပေါ်လာပြီးနောက်ပိုင်း ဒေသရင်းမွတ်စလင်နိုင်ငံတွေဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ဘက်ကလူသားချင်းစာနာထောက်ထားမှုအပြင်ဒီရေးတွေကိုကင်တွယ်ဖို့ဖိအားပေးနေတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာမနေ့ဖြန်ဇန်နဝါရီလ19ရက်နေ့မှာတော့အစ္စလာမ်ဘေပူပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့အထူးအစည်းအဝေးကျင်းပဖို့လည်းရှိနေပါတယ်။အင်ဒိုနီးရှားနိုင်ငံကတော့ OIC အထူးအစည်းအဝေးမှာအဓိကထားဆွေးနွေးမယ့်အကြောင်းအရာကိုနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအာမန်နတာနာဆရီကအခုလိုပြောဆိုပါတယ်
။ Pesan utama yang akan dibawa oleh Indonesia pada pertemuan ini.
Kabinet ini nyanyian soal pilihan dan memandangkan yang atau soal cerita itu Islam yang berbangsa ini buat OIC ini pilih tuan yang terpengar biaya itu aku siwi ma Indonesia yang enggak adika tau sudah ma pilih balik.
Shakai Bina Duen Luda Ajin Sana Tau Ta Mu Akuunyi Dwe Da Ma Gabe, Bina Ye Jemma Ye Ne Dcha Ye Ba Re Akan Gana Re Ma Ba Guunyi Be Dwa Me Lule, Indonesia Nengen Chai Huunyi Ta Na Byo Gu Ya Ga Ta Lang Byo Ba Re. Lu Kuen Ye Che Ni Gu Te Duen Sinza La Ya Re Che Ni Ma,ရဲတွေအနေနဲ့အရက်သားတွေကိုဘလို့ပုံစံထိတွေ့ဆက်ဆံတင်တယ်လဲဆိုတာကိုပညာပေးဖို့ကအရေးကြီးဆုံးကိစ္စတစ်ခုအနေနဲ့ရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကထောက်ပြပြောဆိုပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကိုစွမ်းဆောင်ရည်မြင့်တင်ရေးအထောက်အကူတွေပေးမယ့်အစီအစဉ်ကိုလည်းထည့်သွင်းပြောဆိုခဲ့ပါတယ်ရှင
်။မတ်တကီထိုက်တင်ဆက်ထားတာပါ။အခုတစ်ခါမှာတော့ UN အထူးကိုယ်စားလှယ်ရန်ဟင်းလီရဲ့ခီးစဉ်ကြောင့်တင်ဆက်ပေးပါမယ်။မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံပြီးတိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာလူသားချင်းစာနာမှုကူညီတွေရရှိနိုင်ရေးနဲ့အကြံဖတ်ပရိပခါတွေရှိခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းခြေနေတွေကိုဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့ပြည်ထောင်စုအဆက်မောင်းနှော့ဒေသအစိုးရစုံစမ်းရေးကော်မရှင်ကိုလည်းနေပြည်တော်မှာတွေ့ခဲ့ပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းတင်ဆက်တော့ကိုထောင်အောင်ကသတင်းပေးပို့ထားပါတယ်ရှင်။
လူခွင့်ရေးအခြေအနေတွေကိုလေ့လာဖို့အတွက်မြန်မာပြည်ကို၅ချိန်မြောက်ရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာဒီကနေ့မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒါအပြင်ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့နဲ့လည်းတွေ့ဆုံခဲ့တာပါ။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်အတွင်းမှာမြန်မာပြည်ရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောပါတယ
်။လူခွင့်ရေးကာကွယ်မြင့်တင်ရေးကိစ္စတွေနောက်ပြီးတော့ကချင်တို့ရှမ်းမြောက်တို့မှာဖြစ်တဲ့ humanitarian access ပို့ရဖို့ကိစ္စတို့နောက်ပြီးတော့အဲ့ဒီ data မှာဖြစ်တဲ့အခြေအနေတို့နောက်ပြီးတော့ရခိုင်ပြည်သူသွားခဲ့တဲ့ခီးစဉ်လေးတွေနောက်ပြီးတော့မောင်းတော်မြောက်ပိုင်းသူသွားခဲ့တာလေးတွေသူအဲ့ဒါလေးပြောပါရင်နောက်ပြီးတော့လူခွင့်ရေးမြင့်တင်ရေးဆိုင်ရာကိစ္စတွေကိုသူတို့ဆွေးနွေးခဲ့ပါတယ်ခင်ဗျာ
မစ္စယန်ဟီလီအနေနဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲရခိုင်ပြည်နယ်ကို၃ရက်တာတွားရောက်လေ့လာခဲ့ပါတယ်။ဒါပေမဲ့လို့သူ့အနေနဲ့တချို့နေရာတွေကိုလုံခြုံရေးအခြေအနေကြောင့်ရောအချိန်အခက်အခဲကြောင့်မှတွားခွင့်မရခဲ့ပါဘူး။ဒါကြောင့်လဲဒီကနေ့မှာဒေါအောင်ဆန်းစုကြည်နဲ့တွေ့တဲ့အခါရခိုင်ပြည်အရေးနဲ့ပတ်သက်လို့အလေးထားဆွေးနွေးခဲ့တာတွေရှိတယ်လို့ဦးကျော်မိုးထွန်းကဆက်ပြောပါတယ်
။ဒီမောင်းတော်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ဥစ္စာပေါ့နော်။ဒီရဲတပ်ဖွဲ့ဝင်တွေကိုဟိုတိုက်ခိုက်တဲ့ဥစ္စာတော့သူက strongly to condemn လုပ်တယ်ဆိုတာလေးသူပြောပါတယ်ခင်ဗျအဲပြီးတော့ခုနပြောလို့ပေါ့နော်ဒီဆက်ဆက်ပြီးတော့လုပ်တဲ့ကိစ္စတွေမှာဆွတ်ဆွဲမှုတွေရှိတဲ့ဥစ္စာမျိုးလဲသူကြားပြရတယ်ပေါ့နော်အဲ့ဒီဥစ္စာနဲ့ပတ်သက်လို့လဲတချို့ဒီဒေတာတွေသွားတဲ့အခါမှာသူမေးမြန်းခဲ့တယ်ဆိုတာလေးသူပြောပါတယ်ခင်ဗျ
ကုလထုကုစလေဟာမြန်မာပြည်ခီးစဉ်ဆက်ဆက်ကျင်းမှာပဲကချင်ပြည်နယ်ဘက်ကိုတွားရောက်ခဲ့ပေမလို့အဲ့ဒီဒေသမှာလည်းတချို့နေရာတွေကိုတော့တွားရောက်ခွင့်မရခဲ့ပါဘူး။မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဝင်လည်းဖြစ်ပြည်ထောင်စုဝန်ကြီးဟောင်းတူလည်းဖြစ်တဲ့ဦးအောင်ကြည်ကတော့ဒီကနေ့မစ်စယန်ဟီလီနဲ့တွေ့ဆုံစဉ်အတွင်းမှာရခိုင်ဒေသအတွင်းလူခွင့်ရေးအခြေအနေတွေကိုမေးမြန်းဆွေးနွေးခဲ့တယ်လို့ပြောပါတယ်
။သူတွေ့ရှိထားတဲ့သူရရှိထားတဲ့သတင်းချက်လက်ကလေးတွေပေါ့လေဒါလေးတွေနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွေးနွေးကြတဲ့သဘောပါပဲ။ကျွန်တော်တို့ဘက်ကလည်းဟိုကျွန်တော်တို့ရဲ့ဟိုစစ်ဆေးတွေ့ရှိတဲ့အတွေ့အကြုံတွေနောက်အချိန်ကာလနည်းနည်းနေတဲ့အတွက်ကျွန်တော်တို့ကခက်သွက်သွက်လုပ်ခဲ့ရတာလေးတွေနောက်တစ်ခုကလည်းပဲဟိုအနာဂတ်ကာလမှာပေါ့လေကျွန်တော်တို့ဒီအစည်းအဝေးမှာဝိုင်းဝန်းစဉ်းစားကြပြီးတော့မှဒီပြဿနာကိုပေါ့နော်ဖြေရှင်းဖို့အကောင်းဆုံးနည်းလမ်းစဉ်းစားထားတာလေးတွေပေါ့
နေပြည်တော်မှာရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဟာပညာရေးဝန်ကြီးဌာန၊ကာကွယ်ရေးဝန်ကြီးဌာန၊နေဆက်ရေးရအပါဝင်အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနနဲ့ရောလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနတို့နဲ့လည်းတွေ့ဆုံခဲ့တာပါ။မနေ့ဖြန်မှာလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်၊ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှုရှိတယ်ဆိုပြီးသတင်းတွေထပ်ပေါ်နေပေမဲ့ကုလသမဂ္ဂဘက်ကတော့ဒါကိုအတည်ပြုပြောကြားထားခြင်းမရှိပါဘူး။ ကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်မစ်ဆန်ဟီလီဟာဇန်နဝါရီလ20ရက်နေ့တောက်ကြနေမှာတော့သူ့ရဲ့ဆင်းရဲတာမြန်မာပြည်လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည့်ရက်ကျင်းပတော့မှာဖြစ်ပါရယ်ခင်ဗျာ
။ကုထောင်သတင်းပေးပို့ထားတာပါ။အခုဒီခါမှာတော့ကရင်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကြောင်းကိုတင်ဆက်ပေးပါမယ်။ကရင်လူမျိုးတွေရဲ့လူမျိုးလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုကရင်ပြည်နယ်ဖက်အံမြို့မှာ3ရက်ကြာကျင်းပပြုလုပ်နေပြီးကရင်လက်နက်ကိုင်တွေနဲ့ကရင်ပါတီတွေကရင်လူထုခြေပြုအဖွဲ့အစည်းတွေတက်ရောက်ကြပါတယ်။ဆွေးနွေးပွဲရလဒ်ကိုတော့ဒုတိယကြိမ်ကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးနီလာခံ27ပင်လုံကိုတင်ပြသွားမှာဖြစ်ပါတယ်။ဒီအကြောင်းပြေစံကိုထိုင်းချေဆိုင် view မြန်မာပိုင်းသတင်းတောက်မေးမကသတင်းပေးပို့ထားပါရရှင်
။ကရင်ပြည်နယ်ဒေသ12ခုကကိုယ်စားလှယ်တွေပါဝင်တဲ့ကရင်လူမျိုးတွေရဲ့လူမျိုးလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုကရင်ပြည်နယ်ဖအံမြို့မှာဇန်နဝါရီလ18ရက်နေ့ကစတင်ကျင်းပခဲ့တာပါ။ဒီဆွေးနွေးပွဲမှာအနာဂတ်နိုင်ငံရေးလူမှုရေးစီးပွားရေးနဲ့မြေယာနဲ့တယံဇာတပိုင်ဆိုင်ခွင့်အချက်တွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။လက်ရှိမှာတော့ကရင်ပြည်နယ်အတွင်းမှာမြမအစိုးရနဲ့ဖြစ်ခဲ့တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ငြိမ်းချမ်းရေးရယူထားတဲ့ကရင်အမျိုးသားအစည်းအဝေးပါဝင်လက်နက်ကိုင်အဖွဲ့တွေလည်းပါဝင်တက်ရောက်ခဲ့ကြသလိုနိုင်ငံရေးအရတိုးတက်မှုအလားအလာတွေနဲ့ပတ်သက်လို့လည်းစာတမ်းတွေဖတ်ကြားခဲ့ကြတာပါ။ကရင်ပြည်နယ်အတွင်းကနိုင်ငံရေးဖြစ်ထွန်းတိုးတက်မှုအလားအလာနဲ့ပတ်သက်လို့ကရင်အရက်ဖက်လူလူအခြေပြုအဖွဲ့အစည်းကိုစားတက်ရောက်နေတဲ့ကိုယ်စားလှယ်တဦးဖြစ်တဲ့စောကျော်စွာကတော့အခုလိုပြောပါတယ်
။ကရင်မျိုးသားတွေရဲ့မြန်မာသားတော့ဆက်သွယ်ပြောင်းစုတည်ထောင်ဖို့အတွက်ကနိုင်ငံကိစ္စနဲ့ဘာမှမပြောရသေးဘူး။အခုမှကျွန်တော်တို့ကစပြီးတော့မှဒီကရင်မျိုးသားအနေနဲ့အနာဂတ်ဆက်သွယ်ပြောင်းစုတည်ထောင်ဖို့အတွက်မူဝါဒများကျွန်တော်တို့ကတင်ပါဆွေးနွေးခင်းလည်းဖြစ်ပြီးတယ်ပေါ့နော်။အဲ့တော့ဒီကမ္ဘာလောက်ပြတိုင်းတာမလို့ရှိတယ်တော့ကျွန်တော်ဒီကြည့်ကြတော့မပြောတတ်ဘူး
။ဆွေးနွေးပွဲကို3ရက်ကြာပြုလုပ်မှာဖြစ်ပြီးဆွေးနွေးပွဲရဲ့ရလဒ်တွေကိုတော့ဒုတိယကြိမ်ကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကိုတင်ပြသွားမယ်လို့ဆိုပါတယ်
။စာသားဖတ်ပြောင်းနဲ့ဖန်ကြားစာသားတစ်စောင်ဖြစ်ပေါ်မှာမူတည်ပြီးကြောက်ရောက်လာကြတဲ့ဓမ္မကုသလေတွေကအခြေအနေဆွေးနွေးမှာဖြစ်ပါတယ်။ဆွေးနွေးပြီးတဲ့အခါမှာတပည့်ခါကြမ်းသိပြီးလဲဆွေးနွေးလိုက်ရခြင်းနဲ့စာသားပေါ်မှာပြည်တော်မှာကျွန်တော်တို့ကဘယ်လိုလုပ်မလဲဆိုတော့ဆက်နဲ့ပြောင်း21ပင်လို့တင်သွင်းနိုင်ဖို့အတွက်အတိအကျပြည့်တယ်နော်
။ကရင်ပြည်နယ်ဘက်မှာတော့တနင်္ဂနွေလောပြစ်ခတ်တိုက်ခတ်မှုရစဲသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အတွက်တည်ငြိမ်မှုတွေအနည်းငယ်ရှိနေတယ်လို့ပြောလို့ရပေမဲ့ကရင်လက်နက်ကိုင်တွေနဲ့မြန်မာစစ်တပ်နဲ့လက်အောက်ခံနေကြားဆောင်တပ်ဖွဲ့တွေကြားမှာနယ်မြေစိုးမိုးရေးကိစ္စတွေကြောင့်တိုက်ပွဲတချို့လည်းရှိနေတာပါဒီအတွက်မကြာခဏဆိုသလိုနေကြားဆောင်တပ်တွေနဲ့ DKBA ခွဲထွက်တပ်ဖွဲ့တွေကြားမှာထိတွေ့မှုတချို့လည်းရှိနေပါတယ်ဒါဟာနိုင်ငံရေးအရမဟုတ်ပဲကရင်ပြည်နယ်တွင်းမှာတည်ဆောက်နေတဲ့ဟာကြီးရေကာတာကြောင့်နယ်မြေစိုးမိုးမှုအတွက်ဖြစ်နေတာလို့ယူဆရကြောင်းအရက်ဖက်လူအဖွဲ့အစည်းကခေါင်းဆောင်စောကျော်စွာကပြောပါတယ
်ဒီတိကျကျွန်တော်တို့ဒီဟာကြီးရေကာတာကိုပြီးခဲ့တဲ့ဆိုတာကလှုပ်ဆောင်ဖို့အတွက်နော်လှုပ်ထားခဲ့တယ်အဲလှုပ်ထားတဲ့အဲ့ဒီပုံမှန်မူတည်ပြတာကိုမဖြစ်မနေလှုပ်ဆောင်မှာပေါ့တဲ့အဲ့ဒီနယ်မြေစိုးမိုးမှုကဒီကတာအကြံအိမ်နယ်မှာခုနကတမင်တိုက်ပွဲထောင်ဖန်တီးနိုင်တဲ့ပုံစံမျိုးကိုပဲကျွန်တော်မျိုးဆိုလိုတာကတော့ရှင်းရှင်းပြောမယ်ဆိုတော့ဒီဒီခံဆွေးရကလက်ထက်သဘောတူတာတဲ့အရာတွေကိုတော့ပေါ့ပေါ့မယ်ဆိုတော့မင်းတို့ရှင်းမှုမျိုးရရှိနိုင်ဖို့တမင်တိုက်ပွဲဖန်တီးအားတာပဲကျွန်တော်တို့ပြော
ကရင်လူမျိုးတွေရဲ့လူမျိုးလိုက်အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကိုကရင်ပြည်နယ်ဖန်အံမြို့မှာ၃ရက်ကြာကျင်းပပြုလုပ်မှာဖြစ်ပြီးဆွေးနွေးပွဲရဲ့ပထမအဆုံးနေ့မှာတော့ကရင်လက်နက်ကိုင်တွေနဲ့ကရင်ပါတီကခေါင်းဆောင်တွေကရင်လူထုအခြေပြုအဖွဲ့အစည်းကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြသလိုကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြင့် KNU ဥက္ကဋ္ဌဖူးမူတူစေဖိုအမျိုးသားပြည်လဲတင့်မြတ်ရင်နဲ့ငင်းငယ်ရေးဘိုဌာနကဒေါက်တာတင်မျိုးဝင်အရှိတောင်တိုင်းစစ်ဌာနချုပ်ကတိုင်းမှုဘိုချုပ်မျိုးဝင်တို့လည်းတက်ရောက်ပြီးမိခွန်များပြောကြားခဲ့ပါတယ်ရှင်
မိမသတင်းပေးပို့ထားတာပါအခုတခါမှာတော့ YBS ဘတ်စကတ်တွေစပြေးဆွဲတဲ့သုံးရမြောက်နေအခြေအနေကိုတင်ဆက်ပေးပါမယ်။ရန်ကုန်မြို့မှာပြုပြင်ပြောင်းလဲလိုက်တဲ့အများပိုင်းသေးယူပို့ဆောင်ရေးစနစ်သုံးရမြောက်နေမှာအခက်အခဲတချို့ရှိနေသေးပေမဲ့ခီးတွေလိုရာခီးရောက်ခဲ့ကြပါတယ်။ခီးတွေအပေါ်မယိုင်းစွာကိုတိလက်ရောက်ကျူးလွန်ခဲ့တဲ့ရင်မောင်းနဲ့ရင်ကူတို့ကိုလည်းချက်ချင်းအေးအေးယူနိုင်ခဲ့တယ်လို့ရန်ကုန်တိုင်းဒေသကြီးအများပြည်သူသေးယူပို့ဆောင်ရေးကြီးကြပ်မှုအဖွဲ့ကပြောဆိုလိုက်ပါတယ်။ဒီကြောင့်ပြည်စုံကို VOA မြန်မာပိုင်းသတင်းတောက်ထအောင်ခက်ခါသတင်းပေးပို့ထားပါတယ်ရှင်။
မတော်ရင်လိုင်းမုံစုံထိန်းသိမ်းရေးကြီးကြပ်မှုကော်မတီမထသအဖွဲ့အစည်းကိုဖျက်သိမ်းပြီးအများပိုင်းတည်ယူပို့ဆောင်ရေးစနစ်ကိုကျဉ်းသုံးတာဟာခဏိမှဆိုရင်သုံးရမြောက်ခဲ့ပြီးစနစ်တဆဆချင်းစီးနေကြတဲ့ခီးတွေကစီးရမယ့်ရင်လိုင်းနံပါတ်တွေမတိခဲ့ကြသလိုရင်တဆင့်ပြောင်းစီးရတာတွေနဲ့ရင်မလုံလောက်တာတွေစတဲ့အခက်အခဲတွေရှိခဲ့ပါတယ်။ဒ တနေ့ထက်တနေ့ရင်စည်းရီတိုးလာတဲ့အတွက်အဆင်ပြေလာပြီးခီးသည်တွေပေါ်ရမ်းကားတဲ့ရင်နောက်လိုက်များကိုလည်းချက်ချင်းအေးအေးယူဆောင်ရွက်မှုများပြုလုပ်နေပြီးတဖြည်းဖြည်းပျောက်ကွယ်သွားမှာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးအများပြည်သူတည်ယူပို့ဆောင်ရေးကြီးကြပ်မှုအာဏာပိုင်အဖွဲ့တွဲဖက်တွင်ရေးမှုဦးတန်းဝင်းက VOA ကိုခုလိုပြောပါတယ်
တိုးတက်မှုရှိပါတယ်နော်တိုးတက်မှုရှိပါတယ်အော်ရင်စည်းရီလည်းတိုးတက်လာအဓိကရင်စည်းရီတောင်းမလို့ဖြစ်နေတဲ့ပြဿနာလေဒီတိုင်ကြားရတဲ့ရောလုံးဝအေးအေးယူရဲ့နော်ပြဿနာဖြစ်တာတွေနော်ဒီဟိုမိုင်းရိုင်းတဲ့ကိစ္စတွေအကုန်လုံးကိုပြင်းထန်စွာအရေးယူနေပါတယ်ချက်ချင်းကိုအရေးယူနေတယ်ချက်ချင်းကတော့အကုန်လုံးတော့ရပ်သွားမှာမဟုတ်ဘူးအဲ့တော့အရေးယူနေပြီဆိုတော့တပြေးပြေးနဲ့ဒါတွေကညော့သွားမှာပျောက်သွားမှာနော
်စနစ်ပြောင်းလဲပြီးနောက်အဆင်မပြေတာတွေရှိပြီးရန်ကားတဲ့ရင်နောက်လိုက်အချို့ကလည်းရှိနေပါသေးတယ်ဒီနေ့မနက်ပိုင်းကအကြေးပြန်အမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးခီးသည်ကိုထိုးကြည့်တဲ့ရင်နောက်လိုက်ကိုအင်းစင်ရဲစခန်းကရဲအက်47နဲ့အမှုဖွင့်အရေးယူဆောင်ရွက်ခဲ့ရပါသေးတယ်မျိုးရင်းပြည့်စွက်နေတဲ့အများပိုင်တင်ပို့ဆောင်ရင်းတွေကိုတော့ထိန်းချုပ်ရေးစင်တာကနေစောင့်ကြည့်နေပြီးခီးသောပြည်သူတွေနဲ့အကြံပြုတိုင်ကြားစာတွေကိုလည်းလက်ခံပေးနေပါတယ်။စတင်ပြည့်စွက်ခဲ့တဲ့နှစ်ရက်အတွင်းအကြံပြုတိုင်ကြားစာ1000ကျော်ရရှိခဲ့တယ်လို့ထိန်းချုပ်ရေးစင်တာမှကူညီဆောင်ရွက်ပေးနေတဲ့တက္ကသကျောင်းသားကိုပိုင်ရဲသူကအခုလိုပြောပါရစေ။ဟိ
ုဟာအမှတ်တိုင်မရတဲ့ပဒနာမျိုးတွေ၊ပြည်စကားကပိုကောက်တဲ့ဟာမျိုးတွေ၊ပြောပြိုင်ကောင်းတဲ့ဟာမျိုးတွေ၊ပြောရင်ကျော်ကျော်ကျဲနေတဲ့ပဒနာမျိုးဒီပဒနာတွေပါပဲ။ကျွန်တော်တို့ဒီကနေပြီးတော့ဒီ VPN ဒီဘောကနေပြီးတော့ကျွန်တော်ဒီတိုင်းစာတွေပြီးတော့အကြောင်းကြားစာတွေဖုန်းနံပါတ်တွေနဲ့ဖွင့်ပြီးတော့လက်ခံတာအပိုင်းရှိတယ်။အဲ့တော့ဒီမနေ့ကနေ့ဒီတနေ့ရက်နဲ့မနေ့ကနေ့ရက်ပေါင်းတိုင်းစာပေါင်း1000နီးပါးနဲ့ဟိုအကြံပေးချက်ပေါင်း1000နီးပါးတက်ပြီးသွားပြီပေါ့။ဟုတ်ဒီနေ့တော့စရေမလို့ပါသေးဘူး။အိုင်စာတွေတော့တက်နေပါတယ
်။အခုလို့အများပိုင်းတေးပုဆိုင်စနစ်ပြောင်းလဲပြီးနောက်ပြောင်းလဲတွေ့ကြုံခဲ့ရတဲ့မြင်ကွင်းတွေကိုရန်ကုန်မြို့ကန်တူးဖြစ်တဲ့မတ်မိုးပွင့်ဖြူကလည်းအခုလိုပြောပြပါဗျာ
။ပြောင်းလဲသွားတာတော့ဟိုအဓိကတော့စပယ်ယာတွေပေါ့နော်။စပယ်ယာတွေပြောင်းလဲသွားတယ်စပယ်ယာတွေပြောင်းလဲသွားနောက်ပြီးတော့ဟိုပတ်စံကောက်တဲ့စနစ်ပတ်စံကောက်တဲ့စနစ်ပြောင်းလဲသွားတယ်။နောက်အဓိကကြားတဲ့ပြောင်းလဲမှုကတော့ဓာတ်တွေပြန်ပြီးတော့မောင်းတော့အဲ့ဒါတော့တော်တော်တိတိကျကျပြောင်းလဲသွားတယ်ဖြစ်နေတယ်။ဘာလို့ဆိုတော့ခါလိုက်ဆိုလို့ရှိရင်ဓာတ်တွေအပြင်မောင်းမယ်ပြီးတော့ဟိုအမှတ်တရရှိရတယ်။ဓာတ်တွေလည်းဘယ်သူခန့်တာလဲတော့မသိဘူး။ဟိုရှေ့ကသွားတဲ့5မိနစ်လို့မိနစ်20လို့အဲ့လိုပြောတဲ့လူတွေမရှိတော့
အများပိုင်းတေပုဆောင်ရေးစနစ်ပြောင်းလဲရမှာကြိုတင်ပြင်ဆင်မှုအားနည်းခဲ့ပြီးမယ်စေတနာရှင်တွေကူညီရတဲ့အတွက်အတန်အသင့်ဆင်ပြေနေပြီးရေရှည်မှာအများပိုင်းကုမ္ပဏီတခုစနစ်တကျဖွဲ့စည်းတင်တယ်လို့နိုင်ငံရေးလှစ်လာသုံးသက်သူဒေါက်တာရံမျိုးသိန်းကလည်းအခုလိုပြောပြပါသေးတယ
်ဒီရန်ကုန်ဘတ်ပေါ့လေနော်ရန်ကုန်ဘတ်ကဒီဝန်ဆောင်မှုလုပ်ငန်းဟာနော်ဟိုကြိုတင်ပြင်ဆင်မှုအပိုင်းမှာတော်တော်လေးဟိုအားနည်းခဲ့တာကိုတွေ့ရတယ်ဟုတ်လက်ရှိအချိန်မှာပြောမယ်ဆိုရင်တကယ်တမ်းဟာရန်ကုန်မြို့ကပြည်သူလူထုနောက်ပြီးတော့ကျွန်တော်တို့ဟိုပရိဒအဖွဲ့တွေဟာစေတနာဝန်ထမ်းတွေနောက်ပြီးတော့ရပ်ဖက်အဖွဲ့အစည်းတွေနော်အဲ့အရာတွေကအင်တိုင်းအားတိုင်းပေါ့လေနော်ဟိုတတ်နိုင်တဲ့ဘက်ကနေပြီးတော့ဝိုင်းဝန်းကူညီတက်ချက်ချောင်းတာနော်လက်ရှိအချိန်အထိဟလာဟိုအတန်အသင့်ပေါ့လေဟိုလူသားလုံလာတဲ့အနေအထားတစ်ခုရောက်လာတယ်လို့မြင်တယ်ဒါပေမဲ့ရေရှည်မှာဒီရန်ကုန်မြို့တော်အတွက်ပေါ့လေနော်အများပြည်သူဝန်ဆောင်မှုလုပ်ငန်းတစ်ခုအဖြစ်နေနဲ့ဘတ်စကားလုပ်ငန်းတစ်ခုကိုနော်ဟိုအများပိုင်ကုမ္ပဏီပုံစံနဲ့နော်စနစ်တကျဖွဲ့စည်းဖို့လိုအပ်တယ်လို့မြင်တယ်
။အခုကာမှာတော့အများပိုင်တည်ယူပို့ဆောင်စနစ်ကိုရင်းလန်းကျောင်း82လိုင်းနဲ့စတင်ပြည့်စွက်နေပါတယ်။အစပိုင်းမှာတော့1995မော်ဒယ်နဲ့95အောက် BN ဒိုင်နာနဲ့မီနီဘတ်တွေကိုဖျက်သိမ်းမှုကြီးညာခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့ရင်းမှန်ရှင်နေနဲ့အခြားဝန်ထမ်းတွေအခက်အခဲရှိတာကြောင့်3လထပ်တိုးပြည့်စွက်ခွင့်ပြုခဲ့ပါသေးတယ်ခင်ဗျာ
။ကိုထောင်ခန့်တင်ပြပို့ထားတာပါ VOA ကနေဗိုလ်တူးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ဒေါက်တာရှင်များရှင် VOA ကနေခုလိုထုတ်လွှင့်နေတဲ့အသံလွှင့်စီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတရိုက်ဖန်ယူနာဆင်နိုင်ပါတယ်။ဒါပြင် VOA ရဲ့ရုပ်မြင်သံကြားစီစဉ်ကိုညနေ9:00မှာ AsiaSat7 ကနေလည်းတရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇန်နဝါရီလ16ရက်ဗိုလ်တုနေ့ညပိုင်းအတွက် view မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးည10:00နာရီထိ line to meter 24 25 32နဲ့51ဖြင့် line meter 190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်တွေမှာဆိုရင်တော့မိခင်ပြောင်စုမှလည်း federal စနစ်ဟာစဉ်လုံးကျမဟုတ်သေးဘူးဆိုတဲ့အကြောင်းကို
First of all I feel very fortunate and I deeply value the greater struggle.
ပြည်ထောင်စုမြန်မာနိုင်ငံကိုတွားရောက်လေးလာခဲ့တဲ့ American ပြည်အောင်စုကပြည်မလွတ်တော်အမတ် Kasha Khan ကခုလိုဆွေးနွေးသွားတာကိုဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှအပြည့်စုံနားဆင်ကြဖို့ရှိပါတယ်။ဒါပြင်မြန်မာမီဒီယာမြင်ကွင်းနဲ့အခစားကဏ္ဍတို့ကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့ American နိုင်ငံရေးနဲ့ဆိုင်တဲ့သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အမေရိကန်သမ္မတသစ်ဂျန်သစ်စာကျင်းပပွဲကျင်းပဖို့ရပိုင်မဲ့လိုတဲ့အချိန်ထိရွေးကောက်ခံသမ္မတထရမ့်နဲ့ရုရှားအစိုးရကြားဆက်ဆက်ရေးနဲ့ပတ်သက်တဲ့မေးခွန်းတွေကတော့ဆက်ပြီးရှိနေပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ခေါင်းဆောင်မှုကိုထရမ့်ကချီးကျူးပြောဆိုခဲ့တယ်လို့ရုရှားအစိုးရနဲ့ဆက်ဆက်ရေးတိုးတက်အောင်ဆောင်ရွက်ချင်တယ်လို့လည်းပြောထားပါတယ်။ EU ဥရောပသမဂ္ဂနဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO ကိုတော့ထရမ့်ကဝေဖန်ခဲ့ပြီးတော့အဲ့ဒီဝေဖန်မှုတွေကြောင့်ဒီသတင်းပတ်ထဲမှာဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲဘက်ကမကြေမနက်ပြန်လည်တုံ့ပြန်တာမျိုးလည်းရှိခဲ့ပါတယ်။ Mr. Putin ကတော့ Trump ကကနေကာကွယ်ပြောဆိုပေးခဲ့တဲ့အကြောင်းကို Slatisa Hawks ကပေးပို့ထားတဲ့သတင်းလောက်ကိုကိုတာညုံကပြောပြပေးပါလိမ့်မယ်။
ယူကရိန်းနိုင်ငံ Crimea ဒေသကိုရုရှားကသူ့ရဲ့လက်အောက်တွတ်သွင်းခဲ့တဲ့အတွက်ရုရှားပေါ်မှာအမေရိကန်ကချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုတကယ်လို့ရုရှားဘက်ကနျူကလ িয়ার လက်နက်တွေရှော့ချပေးမယ်ဆိုရင်အပေးယူအနေနဲ့ပြန်လည်ရုပ်သိမ်းပေးမယ်သဘော Trump ကအရေးအမြတ်ပြောထားပါတယ်။တချိန်တည်းမှာပဲဂျာမနီနိုင်ငံကိုတော့မွတ်စလင်နိုင်ငံတွေကဒုက္ခသည်တွေကိုလက်ခံဖို့ဥရောပနေဆက်တွေဖွင့်ပေးခဲ့တဲ့အပေါ်ဝေဖန်လိုက်ပြီးတော့ဥရောပသမဂ္ဂကနေပြီးတော့ခွဲထွက်ခဲ့တဲ့ Britain ကိုတော့ချီးကျူးပါတယ်။နောက်နိုင်ငံတွေကြားကစီးရေးမဟာမိတ်အဖွဲ့ NATO ကိုလည်းအလုံးမဖြစ်ဘူးဆိုပြီးတော့ပြောထားတယ်လို့ဥရောပနဲ့အဓိကကုန်သွယ်ရေးသဘောတူညီချက်တွေကိုလည်းပိတ်ပင်သွားမယ်လို့ Trump ကကတိပေးထားတာပါဒီပြောဆိုမှုတွေကဥရောပရောအမေရိကန်မှာရှိတဲ့နိုင်ငံသမားတွေကိုတန်းတော်ဖြစ်စေခဲ့ပါတယ
် I don't know where the new administration is going but my message to my
ဆိုရတဲ့ဘဲကိုဥတည်နေတယ်ဆိုတာကျွန်တော်မသိပေမဲ့ဥရောပမှာရှိတဲ့ကျွန်တော်တို့ရဲ့မိတ်ဆွေတွေကိုပြောနိုင်တာကတော့သူတို့ဟာကျွန်တော်တို့ရဲ့မိတ်ဆွေတွေဖြစ်တယ်ဆိုတာနဲ့ဥရောပအနေနဲ့ကိုဟာကိုယုံကြည်မှုအပြည့်နဲ့ရှိဖို့လိုတယ်ဆိုတာပါပဲ
အမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီပြောသွားတာပါတိုင်းပြည်တွင်းအလုတ်ကင်ဆုံးရှုံးမှုတွေဟာနိုင်ငံတကာကုန်သွယ်မှုတွေကြောင့်ဖြစ်တယ်လို့ပုံချပြောလို့ရှိရင်မှားလိမ့်မယ်လို့ဆွစ်ဇာလန်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာမစ္စတာကယ်ရီကပြောသွားပါတယ်လက်ရှိအဆိုအရကတခြားနိုင်ငံတွေနဲ့ထိတွေ့ဆက်ဆံပြီးတော့လွန်ခဲ့တဲ့၈နှစ်တာကြုံပတ်မှုတွေကြောင့်အဆိုအရအနေနဲ့ခိုင်မာတဲ့စီးပွားရေးတရက်ဆက်ခံခွင့်ရထားတယ်လို့လည်းမစ္စတာကယ်ရီကပြောပါတယ်ဒီစီးပွားရေးဖိုရမ်မှာထရမ့်ရဲ့အကြံပေးတူကတော့ထရမ့်နဲ့ပတ်သက်ပြီးတော့ရှင်းပြဖို့ကြိုးစားခဲ့ပါတယ
် I can more or less say that he has a tremendous amount of respect for Chancellor Angela Merkel tremendous
amount of respect for her အင်မတန်လေးစားတဲ့သူတစ်ယောက်ဖြစ်တယ်ဆိုတော့ကိုကျွန်တော်အနည်းနဲ့များပြောနိုင်ပါတယ်ရုရှားသမ္မတပူတင်ကိုဆိုရင်လည်းသူ့တန်းပြည်နဲ့ဆက်ဆံရမှာဘလို့ပြဿနာတွေပဲရှိရှိသူကတော့အင်မတန်မှလေးစားပါတယ
်နိုင်ငံတကာကုံသွယ်မှုတွေကိုထရမ့်ကဟန်တားကျင်တယ်ဆိုတာမဟုတ်ဘူးလို့လည်းထရမ့်ရဲ့အကြံပေးအန်တိုနီစကာရာမျိုးစင်ကပြောပါတယ
် President Trump could be one of the last great hopes for globalism because
he's focused on ကမ္ဘာလုံးဆိုင်ရာဖြတ်ကျက်မှုအတွက်ကြီးမားတဲ့နောက်ဆုံးမျှော်လင့်ချက်ကြီးတစ်ခုတော့ဖြစ်နိုင်ပါတယ်။ဒါကြောင့်လဲဆိုရင်ပုံမှန်ဖွံ့ဖြိုးတိုးတက်တဲ့ဈေးကွက်တစ်ခုဖန်တီးနိုင်မှုအမေရိကန်နိုင်ငံတွင်ပြည်ရင်ပြောင်းလဲရမယ့်ကိစ္စတွေကိုသူကဦးစားပေးလှုံ့ဆော်နေတဲ့အတွက်ကြောင့်ပါ
။ဒီတော့တွင်မစ္စတာပူတင်ကလည်းထရမ့်နဲ့ပတ်သက်ပြီးတော့စီးပွားရေးကိစ္စနဲ့ရုရှားကိုထရမ့်ရောက်ခဲ့ချိန်ပြည်ထောင်စုအမျိုးသမီးတွေကိုငွေပေးခေါ်ခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ရှုံချပြောပါရတယ
်။ Тож то вот такие методы используются против избранного
президента. လူမျိုးနဲ့တုံပြီးအမေရိကန်ရွေးကောက်ခံသမ္မတကိုအပုတ်ချတာကထူးခြားပါတယ်။ဒီလိုမျိုးအရင်ကတခါမှမရှိခဲ့ဘူးကြောင်။ဒါကအမေရိကန်ပါဝင်နောက်နိုင်ငံတွေကနိုင်ငံရေးအတန်းအလွာတွေကြားနှိမ့်ကျလာတဲ့အခြေအနေကိုတိတိတသားဖော်ပြလိုက်တာပါပဲ
။သူဟာထရမ့်နဲ့တခါမှမဆုံဘူးလို့ထရမ့်ကိုကောက်ကစရာအကြောင်းဒါမှမဟုတ်တိုက်ခိုက်စရာအကြောင်းလည်းမရှိဘူးလို့မစ္စတာပူတင်ကပြောဆိုထားပါတယ်ခင်ဗျ။
ကုသညုံတင်ဆက်ထားတာပါအခုတစ်ခါမှာတော့မြန်မာမီဒီယာမြင်ကွင်းကိုကြည့်ရအောင်ပါဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ YBS ရင်းလိုင်းတပြေးဆွဲတဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးသူကိုယ်စားလှယ်ရဟင်းလီရဲ့ခီးစဉ်စာတွေကိုတင်ပြထားပါတယ်မဲအိမ်ခိုင်ဦးကရေးသားပြီးတော့ဦးဆက်မိုးဝေကကူညီတင်ဆက်ထားပါတယ်ရှင
်အခုတင်ပြမှာတော့ YBS
ရန်ကုန်ဘတ်စနစ်လို့ခေါ်တဲ့စနစ်တစ်ကိုစတင်လိုက်တာကြောင့်ရန်ကုန်တမြို့လုံးမှာအလုတ်သွားအလုတ်ပြန်ပြည်သူတွေပြစ်ကျက်ပြီးတော့အခက်အခဲတွေကြုံတွေ့ခဲ့ကြရပါတယ်။ဒီစနစ်ကိုစတင်မယ်ဆိုပြီးတော့ကြီးညာစဉ်ကတည်းကမြို့နေလူအများစုကစိတ်ဝင်စားခဲ့ကြပြီးနာမည်ဆိုးနဲ့ကြော်ကြားလာတဲ့မထာတကိုလည်းလူတွေကစိတ်ကုန်နေကြတာကြောင့်လူမှုမီဒီယာတွေပေါ်မှာအပြန်အလှန်ပြောဆိုဝေဖန်ဆွေးနွေးမှုတွေစီစဉ်ညံခဲ့တာပါ။YPS ကိုစတင်ပြေးဆွဲတဲ့နေ့မှာတော့ရင်လန်းချောင်းအစ်စ်နဲ့မရင်ပါသေးတဲ့ပြည်သူတွေမှာကမ်းမှတ်တိုင်းဒီမှာစုပြုံနေခဲ့ကြပါတယ်။ကားဆောင်တာမလာတာကြောင့်အလုတ်မတော်ရတဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့အခမဲ့စီရနာဝန်ထမ်းဝင်ရောက်ကူညီပြေးဆွဲပေးခဲ့တဲ့ကားတွေကြောင့်လည်းခီးတဲ့တွေတက်တမှုရရှိစေခဲ့ပါတယ်။အလားတူစီရနာဝန်ထမ်းဘတ်ကားလမ်းကြောင်းတွေကူညီရှာဖွေပေးသူတွေနဲ့ရန်ကုန်တမြို့လုံးမှာစီစီကားကားဖြစ်သွားခဲ့ပါတယ်။စနစ်တကွအစာပြိုးချိန်မှာချုံရင်အားနည်းချက်တွေရှိတာကြောင့်အများပြည်သူတွေကမှပြောဆိုဝေဖန်တာတွေလည်းထွက်ပေါ်နေခဲ့ပါတယ်ဘတ်ကားမလုံလောက်မှုတချို့နေရာတွေမှာ20 30ပြောင်းစီးရတာကြောင့်ငွေကုန်ကြေးကျများမှုတွေကြောင့်ခီးသွွားပြည်သူတွေရဲ့ရင်းဖွင့်ညီးသွွားတာနေသတင်းမီဒီယာစားဆောင်တွေမှာရုပ်သံတွေမှာတစ်ချိန်နဲ့တစ်ပြေးညီထုတ်လွှင့်ပေးကြတာကိုတွေ့ရပါတယ်ဒီလိုထွက်ပေါ်လာတဲ့အခက်အခဲတွေအဆင်မပြေမှုတွေကိုဦးစားပေးပြီးတော့ဖြေရှင်းပေးတင်တယ်လို့Sisterhood Organization အဖွဲ့ရဲ့ဒါရိုက်တာမတ်နီမိုလှိုင်ကသူတွေ့ကြုံခံစားရတဲ့ဘတ်ကားလမ်းကြောင်းပြဿနာကိုအခုလိုရှင်းပြပါတယ်
။ဒီလုံးဝတစ်ဆင့်နဲ့ဆီရတဲ့နေရာလေးဒါ20 30ဖြစ်သွားတယ်။နောက်ပြီးဒီစားစားတွေအဲ့လို20ဥမဆူရတော့ကွာအလုံးမှာဆိုလို့ရှိရင်တုံးမတိုင်တော့နေရာပေးလိုက်ရတယ်ဆိုလို့ရှိရင်စားစားတွေစားအကုန်ရလိမ့်မယ်။အခု900ရှိရတယ်မနေ့900ရှိရည900ရှိရဆိုလို့ရှိရင်လုံးလုံးလုံးလုံးစားရင်စားရင်တော့ရန်ထီးရလေ။ဒီဖြစ်နေတဲ့အခြေအနေတွေအကုန်လုံးကိုလေအဆက်မပြတ်သူတို့နားထောင်ကြံကြား Facebook ပေါ်မှာတော့တော်လကောင်း live မှာတော့လကောင်းကြံကြားနားထောင်အဲ့ဒါတွေကိုရှင်းမှတွေအများကြီးလေအခုကခုတနေရာတွေကနေပြောပညာရှင်အမြင်တစ်ခုနဲ့ပဲအာစပြီးလုပ်လိုက်မယ်ဒါပညာရှင်တွေလောက်ကလည်းဖြစ်အောင်ဖြစ်မှာပေါ့လေနော်ပညာရှင်တွေလည်းသိကြတယ်သိကြစုံစမ်းကြတယ်ပုတ်ချက်ကြတယ်လို့ဆိုတယ်ဆိုတော့ဒါမှမဟုတ်လည်းဒီလောက်တဲ့အခြေအနေမှာတော့အရင်အခြေအနေကြီးမဟုတ်သေးတာတော့တွေ့ရတယ်
ဒါကတော့ YBS ခီးတဲ့ပို့ဆောင်ရေးဝန်ဆောင်မှုစနစ်တကြောင်ထွက်ပေါ်လာတဲ့သတင်းတွေပဲဖြစ်ပါတယ်။ရန်ကုန်မြို့နယ်ပြည်သူတွေရဲ့တွားရေးလာရေးအခက်အခဲကိုဝေဖန်ပြောဆိုအကြံပေးတဲ့အနေနဲ့အတူအခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာ YBS ရဲ့သတင်းတွေကနေရာယူခဲ့ပါတယ်။နောက်ထပ်တင်ပြပေးချင်တာကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ဘက်ကစစ်ဘေးဒုက္ခသည်တွေစခန်းတွေကိုလိုက်လံကြည့်ရှုမင်းမြန်စစ်ဆေးခဲ့တဲ့အကြောင်းမှာဒီတစ်ခါမှာတော့တနှစ်တာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအစီရင်ခံစာအတွက်လာရောက်တာဖြစ်တယ်လို့သိရပါဗျ။သူမဟာရန်ကုန်မြို့မှာတော့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးတော့တနှစ်တာအတွင်းမီဒီယာတွေကြုံတွေ့ကြရတာတွေကိုဆွေးနွေးခဲ့တယ်လို့ကောင်စီကဥအောင်လှထုံးကအခုလိုဆိုပါဗျ။ဒီ
မီဒီယာလောကအခြေအနေပေါ့လေ။မီဒီယာလောကမှာရင်ဆိုင်နေရတဲ့အဓိက challenges တွေပေါ့ဆင်ကုန်မှုတွေပေါ့။ဒီလိုပဲဒီကရေကိုသူချိရမှန်တည်တယ်အဲ့ဒါနဲ့ပတ်သက်လို့ဒီကိနာတွေကိုလည်းမေးတာပေါ့လေမေးတော့သူပြုတ်ကြတာပေါ့တော်တာဘာလို့မေးလဲဆိုတော့တော်ကွာရီဆိုတာဘာရဲ့မီဒီယာနဲ့ပတ်သက်လို့ခိုင်းပြီးဘူးလိုရချက်တွေအတူတူနေတာရတာလေဆွေးနွေးကြပါတော့ခုကတော့သင်ပြနိုင်ခဲ့တာကဒီလို access to information လေးပါတယ်အခုရဲ့ဗီဒီယို handling နဲ့ public relation card လာဒီတော့မရှိဘူးလိုချက်တွေအများကြီးရှိတယ်အဲ့ဒါကြောင့်လည်းThis information to three channel remote phone is here. This information to three new phone number is a program is here. Sarudu ka di era media the show is social life. Maybe they are kaya la po. Ari na re ko tu sa pya nai ye. Sarudu ka tu na ri so la po.
Naw so a ni ne tin pya chin na ga lo kachin tan yin da ko kan pinya baw song tet kha yi agala tama myama zabaji mwe lo tin sa kho khan ya de aun la ha ga ba sin bo du kwe ma.ရုရှားနိုင်ငံသားအားကစားသမားကိုရှုံးနိမ့်သွားပြီးတော့ဒုတိယနေရာသာရရှိသွားတဲ့အတွက်ကြောင့်မြန်မာနိုင်ငံသားတွေမချင်မရဲဖြစ်ခဲ့ကြရပါတယ်။ရန်ပီမြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်မှာစစ်ဘေးဒုက္ခသည်စခန်းကပြည်သူတွေအတွက်စားနပ်ရိက္ခာနည်းပါးနေတယ်ဆိုတဲ့သတင်းမွန်ပြည်နယ်ကနေထိုင်းနိုင်ငံကိုရွှေ့ပြောင်းပြီးတော့အလုတ်လုတ်ကင်နေတဲ့မိဘနှစ်ဦးကနေမွေးဖွားတဲ့ကလေးငယ်ဘောလုံးစွမ်းရည်ကိုထိုင်းနိုင်ငံမှာကြော်ကြားနေတဲ့အကြောင်းစားတဲ့မီဒီယာသတင်းတွေကိုလူအများစိတ်ဝင်တစားရှိနေကြတယ်ဆိုတာကိုတင်ပြရင်းနဲ့ညီဆုံးဆွေးနွေးရပါတယ
်ဒီမှာမီဒီယာမြင်ကွင်းကိုနားဆင်ကြကြတာပါအခုတစ်ခါမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်မ American ပြည်အစုမှာတော့မှ Federal စနစ်ဟာစင်းလုံးကြောင့်မဟုတ်သေးဘူးလို့ Vermont ပြည်နယ်လွှတ်တော်အမတ် Cashel Khan ကပြောကြားလိုက်ပါတယ်။ပြည်ရဲ့လကမြန်မာနိုင်ငံကိုတွားရောက်လေးလာခဲ့တဲ့ American ပြည်အစုကပြည်မယ်လွှတ်တော်အမတ် Cashel Khan ကဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာအဲ့လိုပြောကြားခဲ့တာကိုနားဆင်ကြအောင်ပါရှင
်။ Cashel Khan American ပြည်ထောင်စုပြည်နယ်တစ်ခုကပြည်နယ်လွှတ်တော်အမတ်ဆိုတော့ American ပြည်ထောင်စုကပြည်နယ်လွှတ်တော်အမတ်ရဲ့အခြေအနေမြန်မာပြည်ကပြည်နယ်လွှတ်တော်အမတ်ရဲ့အခြေအနေကိုနှမ်းရှင်းပါ
။ Well, first of all, I feel very fortunate.And I deeply value the greater struggles that they've been through to participate in their democracy.
ဘာမှမဟုတ်ချက်ကတော့ကျမဟာတိတ်ကံကောင်းတယ်လို့ထင်ပါတယ်။မြန်မာပြည်ကလွတ်တော်အမတ်တွေကတော့အခုလိုဒီမိုကရေစီလွတ်တော်အမတ်တွေအဖြစ်ပါဝင်ခွင့်ရဖို့အတွက်ခက်ခက်ခဲခဲကြိုးပမ်းခဲ့ရတယ်ဆိုတာကိုကျမအထူးတန်ဖိုးထားပါတယ်။အများပြားဟာထောင်ထဲမှာနှစ်ပေါင်းများစွာတချို့ဟာတိုက်ပိတ်ခံနေခဲ့ရတာပါ။အခုလဲသူတို့ဟာအကြက်တဲနဲ့အလုလုနေရတဲ့တုံးပါပဲ။သူတို့နဲ့ဆိုင်ရင်ကျမရဲ့အလုပ်ကရှင်းရှင်းလေးပါသူတို့အနေနဲ့အရက်ဖက်အဖွဲ့အစည်းတစ်ခုထူထောင်မယ်ဆိုရင်တော့လွယ်လွယ်ရှင်းရှင်းမဟုတ်ပါဘူးဒါပေမဲ့သူတို့လုပ်နေတာဟာတမိုင်းတွေမဲ့လုပ်ရက်ပါကျမတိတ်ကိုချီးကျူးပါတယ်တိတ်အလုပ်လုပ်ပြီးတော့စူးစမ်းတဲ့လွှတ်တော်အမတ်တွေလည်းတွေ့ခဲ့ရပါတယ်သူတို့လုပ်နေတာဟာခြေလှမ်းသေးသေးလေးတစ်ခုသာဖြစ်နေသေးပေမဲ့ဒီမိုကရေစီစနစ်မှာလူမှုပါဝင်ခွင့်ရစေဖို့အပြောင်းအလဲကြီးဖြစ်ပါတယ
်ဆိုအခုမြန်မာနိုင်ငံမှာပြည်နယ်လွှတ်တော်ပြည်နယ်ရဲ့လုပ်ပိုင်ခွင့်တွေ2008ဖွဲ့စည်းပုံရပေးထားတဲ့လုပ်ပိုင်ခွင့်တွေနဲ့ပတ်သက်ပြီးတော့ပြောပါအောင်ပဲလို့မြင်တယ်။အမေရိကန်ပြည်ထောင်စုကပြည်နယ်ရဲ့လုပ်ပိုင်ခွင့်နဲ့မြန်မာနိုင်ငံကပြည်နယ်တွေရဲ့လုပ်ပိုင်ခွင့်ပဲလို့ကွာခြားပါဆိုခင်ဗျာ
။ Yes, we did have a big conversation about federalism with many of the people we met with and
ကျမတို့ကဒီ federal စနစ်အကြောင်းကိုလူတော်တော်များများနဲ့ဆွေးနွေးပြခဲ့ပါတယ်။ပြည်နယ်ဒါမှမဟုတ်ဒေသန္တရအစိုးရတွေနဲ့ဗဟုအစိုးရကြားအာဏာကိုခွဲဝေသင့်တယ်တချိန်ချိန်မှာခွဲဝေရမယ်ဆိုတာလဲဆွေးနွေးပြပါတယ်။ကျမကတော့ပြည်내အစိုးရတွေဘက်ကဆွေးနွေးပါတယ်။ Federal စနစ်ဟာရှုပ်ထွေးတယ်။အမေရိကမှာတောင်မှစင်လုံးကြောမဟုတ်သေးပါဘူး။ဘ ਹੁ အစိုးရရဲ့ကြီးကြပ်မှုမရှိဘဲနဲ့ပြည်내တွေကိုဘာတွေလှုပ်ခွင့်ပေးသင့်တယ်ဆိုတာကျမတို့တချိန်လုံးတိုက်နေရတာပါ။မြန်မာပြည်မှာလည်းအခုအခါအာဏာခွဲဝေကျင့်သုံးနိုင်ဖို့ကြိုးပမ်းနေကြပါတယ်။ဒီနေရာမှာအရေးကြီးဆုံးအချက်ကသက်ဆိုင်သူတွေဟာနိုင်ငံသားစိတ်တဲ့အပြည့်အဝနဲ့ထိတွေ့ဆက်ဆံရမယ်ဆိုတာသဘောပေါက်လက်ခံကြဖို့ပဲဖြစ်ပါတယ်။အမေရိကမှာတော့ဆိုကြပါစို့ပြည်내လွှတ်တော်အကြောင်းမသိနားမလည်သူတွေအများကြီးရှိနေပါတယ်။သူတို့အတွက်တာဝန်ထမ်းဆောင်ပေးနေတဲ့အစိုးရတာဝန်ရှိသူတွေကိုမသိသူတွေရှိနေပါတယ်။ဒါပေမဲ့ဆုံးဖြတ်ချက်ချရမှာလူလူနဲ့အနီးကပ်ဆုံးဆုံးဖြတ်ချက်ကအကောင်းဆုံးဖြစ်ပါတယ်။ဒါကြောင့်မလို့ဒေသန္တရအစိုးရတွေတနည်းပြောရမယ်ဆိုရင်ဒီမြို့နယ်အဆင့်ပြည်내အဆင့်စတဲ့အစိုးရတွေဟာတိတ်ပြီးတော့အရေးကြီးပါတယ်။လူတို့အတွက်သူတို့ကိုယ်တိုင်တွေ့ဆုံပြောဆိုနိုင်တဲ့ခေါင်းဆောင်ကိုလိုအပ်ပါတယ်။သူတို့အခြေအနေကိုတကယ်သိပြီးတော့ဖြေရှင်းပေးနိုင်မယ့်ခေါင်းဆောင်မျိုးလိုအပ်ပါတယ်။ဒါဟာ Federal စနစ်ရဲ့အရေးကြီးဆုံးအချက်ပါပဲ
။ဆိုတော့အခုမြန်မာနိုင်ငံမှာ Federal စနစ်အောင်မြင်ဖို့တနည်းပြောရင်ဒေသန္တရအစိုးရတွေကိုအာဏာပုံမခွဲဝေပေးဖို့အတွက်ဘယ်လိုအတားအဆီးတွေရှိနေဆိုတာတွေ့ခဲ့ရပါလဲ
။ Yeah, I mean the biggest hurdle that I observed was getting through the peace process.
ကျမတတိထားမိတာကတော့အတားဆီကတော့ငញ្ញမ်းရေးဖြစ်စဉ်ရှေ့မတိုးနိုင်ခြင်းပါပဲလူတိုင်းကငញ្ញမ်းရေးကိုပြောနေကြပေမဲ့တိုင်းရင်းသားတွေဘက်ကဘေးဖက်ခံထားရတယ်လို့ခံစားနေကြရပါတယ်အခုအချိန်ထိရရှိထားတဲ့ငញ្ញမ်းရေးကခဏခဏဖြစ်နေပါတယ်ကျမတတိထားမိတဲ့နောက်အချက်တစ်ခုကကြတော့တရားမမျှတမှုတွေအများအပြားရှိနေတာပါတရားမျှတမှုမရှိဘူးဆိုတာသိရတာနဲ့စစ်တပ်ကိုကြောက်လို့မပြောရတာတွေအများကြီးပါပဲဘာကောမှကြောက်စရာမလိုပဲတရားမျှတရေးနဲ့ပြန်လည်သိမြင်ရေးပေါ်ဆောင်ဖို့အတွက်ခိုင်မာတဲ့တရားရုံးတွေနဲ့တရားဥပဒေစိုးမိုးမှုရှိဖို့လိုအပ်ပါတယ်ဆိုတော့တရားမျှတမှုရှိတယ်လို့လူလူမခံစားရသမျှငြိမ်းချမ်းရဖို့ဆိုတာမဖြစ်နိုင်ဘူးလို့ပဲကျမတို့ထင်ပါတယ
်ဟုတ်ကဲ့တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုပေါ့လေအဲ့ဒီနှစ်ခုအပြင်ငြိမ်းချမ်းရေးဆွေးနွေးတဲ့နေရာမှာစစ်တပ်သဘောမတူလို့စင်တိုးနိုင်ဖြစ်ရတယ်ဆိုပြီးသုံးသပ်တာတွေပြောဆိုရတယ်လေအများကြီးကြားရပါတယ်ကေရှာလည်းကြားခဲ့လိမ့်မယ်ထင်ပါတယ
် Well we met with people on a number of fronts who were working on the peace process and
ဟုတ်ပါတယ်ငញ្ញမ်းရေးဖြစ်စဉ်မှာပါဝင်ဆောင်ရွက်နေသူတွေအများပြားနဲ့တွေ့ခဲ့ရပါတယ်ကျမကိုကျမကျွမ်းကျင်သူတယောက်လို့မဆိုလိုပါဘူးဒါပေမဲ့ကျမသုံးသက်တာကတော့ပြောရမယ်ဆိုရင်ဒီအစိုးရဘက်ကဆက်ဆံရေးခေါင်းတိဆောက်ဖို့လိုအပ်ပါတယ်ယုံကြည်မှုမရှိဘဲနဲ့ဒီငញ្ញမ်းရေးမရှိနိုင်ပါဘူးဒီလိုယုံကြည်မှုတိဆောက်ဖို့အတွက်စိတ်ရှိရှိနဲ့တီးခန့်ဆောင်ဆိုင်ရအောင်လုပ်မယ်လို့ထင်ပါတယ
်ဒါတိုင်းရင်းသားတွေရဲ့အမျိုးသားရေးစိတ်ကြပေါ့ ethnic nationalism လို့ဆိုကြပါစို့အဲ့ဒီဘက်ကိုလည်းပြောပါအောင်မြန်မာနိုင်ငံကတိုင်းရင်းသားတွေရဲ့အမျိုးသားစိတ်ဓာတ်ဟာစိတ်များပြင်းထန်တက်ကြွနေကြသလား
Well you know I'm I'm Indian in origin and
jama ha mula a phin india myo thami ba tain yin da rue a long atu shin twae nei thai nai mo lo wa ba de tain yin da ta myo de ga tai pi o ji so au chout da myo ma phit de ma wo jama ye a pho le ha dalai lama wo tibet ka ni india wo thwat la nai au ku ni pe ga du phit ba de tain yin da au su rue cha a na khwe we chin tong nai ne tai pi ha in a po pi ro taung tin de lo a khai ma yong ji tha da ba ကဘာပေါ်ကအကြီးအကျယ်ဆုံးဒီမိုကရေစီနိုင်ငံတွေမှာဒီလိုခွဲဝေတာတွေတွေ့ရပါတယ်။နောက်ပြီးတော့စပွဲမှာထိုင်ပြီးတော့ပြောဆိုကြတဲ့အခါမှာအချင်းချင်းကွဲပြားခြားနားမှုထဲဒီနီးစပ်တူညီမှုရှိတယ်ဆိုတာကိုသိလာရပါတယ်။ဒီလိုမှပဲမြန်မာပြည်မှာလည်းငြိမ်းချမ်းရေးဖြစ်စဉ်ရှေ့တိုးနိုင်မယ်လို့ကျွန်မတော့ထင်ပါတယ်
။နောက်တစ်ချက်ကမြန်မာပြည်မှာထိခြားတွေ့ခဲ့ရတဲ့လွှတ်တော်အမတ်တွေရဲ့အတွေ့အကြုံအရေးချင်းစတာတွေလည်းဆုံးဆက်ပါအောင်ခင်ဗျာ။သူတို့ရဲ့မဲဆန္ဒရှင်တွေကိုသူတို့အထီးရောက်ရောက်ကိုစားပြုနိုင်ကြတယ်လို့ထင်ပါသလား
? Well, the MPs that we met have deep passion and great intellect and
ကျွန်မတွေ့ခဲ့ရတဲ့ဒီလွှတ်တော်အမတ်တွေဟာစိတ်အားထက်သန်မှုရှိတယ်တကယ်ပညာတတ်တွေပါဒီမိုကရေစီတည်ဆောက်ရေးကိစ္စကိုရနိုင်တယ်လို့လေ့လာတယ်ဝေမျှကြတယ်ကျွန်မမြင်မိတာကတော့သူတို့ရဲ့အတွေ့အကြုံကသူတို့ကိုဘယ်လိုဖြစ်လာစေမလဲဆိုတာပါပဲကျမအတွေ့အကြုံရပြောရမယ်ဆိုရင်လွှတ်တော်အမတ်ကောင်းတယောက်ဖြစ်ဖို့အတွက်ဘယ်ပုံဘယ်နည်းပြင်ဆင်ရမလဲဆိုတာမရှိပါဘူးလုံရင်းကင်ရင်းနဲ့ဒီအတွေ့အကြုံရယူရတာမျိုးဖြစ်ပါတယ်ဒီလိုနဲ့အများရဲ့ယုံကြည်မှုကိုရအောင်လုပ်ရမှာဖြစ်ပါတယ်အဲ့ဒါကအခုဒီမြန်မာလွှတ်တော်အမတ်တွေရဲ့ပြဿနာပါသူတို့ကလွတ်လွတ်လပ်လပ်စကားမပြောရဘူးဒေါအောင်ဆန်းစုကြည်နဲ့ထိတ်တိုက်တွေ့မဲ့ကိစ္စကိုလည်းဘာမှမပြောရကြဘူးဒီလိုနဲ့ဒီခိုင်မာတဲ့လွှတ်တော်အမတ်တယောက်ဖြစ်လာနိုင်မဲ့အလုပ်တွေကိုမလုပ်နိုင်ကြတာတွေ့ရပါတယ
်။ဒါကအရသာအမတ်တွေကိုပြောတာပေါ့ခင်ဗျာ။ဒါစစ်တပ်ရဲ့ကူစလရီစစ်တပ်ရဲ့အမတ်တော်မဟုတ်ပေါ့ဗျာ။စစ်တပ်ကစစ်ဘုံကျုပ်ကရွေးပြီးတော့လှုပ်လိုက်တဲ့လူကလည်းပဲလွှတ်တော်တွေမှာ25ရင်းလုံးရှိနေပါတယ်။သူတို့ရဲ့ဒီလိုပါဝင်နေမှုကဘယ်လိုပြောလို့ပါလဲ
Certainly we come from a democracy where the
ကျမကစစ်တပ်ဟာအရသာခေါင်းဆောင်လက်အောက်မှာရှိနေတဲ့ဒီမိုကရေစီနိုင်ငံကနေလာတာပါ။မြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုလမ်းကြောင်းကထူးခြားတယ်။စစ်တပ်အုပ်စိုးမှုကြောင့်မလို့ဒီအခြေခံအဆောက်အုံတရားဥပဒေစိုးမိုးရေးစတာတွေဘာမှတိုးတက်မလာခဲ့ပါဘူး။တစ်ချိန်တည်းမှာပဲအခုဒီအာဏာရပါတီအနေနဲ့လည်းသတိကြီးစွာနဲ့ခြေလှမ်းလှမ်းနေရတာကိုလည်းသတိထားမိခဲ့ပါတယ်။တနည်းနည်းမှာတော့ဒီစစ်တပ်ဟာလွတ်တော်ကိုအယက်သားတွေလက်ထက်လုံးဝအနံသွားမယ်လို့ကျွန်မမျှော်လင့်ထားပါတယ်။ကြံ့ကြာအောင်မှဖြစ်ပေမဲ့တိတ်ကိုလိုအပ်တဲ့ကိစ္စပါပဲ
။နောက်တစ်ခုမေးချင်သေးတာကမြန်မာနိုင်ငံဟာအမေရိကန်ဘက်ကိုယိမ့်တယ်လို့လည်းအထင်မှန်ရစီပဲအထူးသဖြင့်တေတူကအဲ့လိုမထင်စီပဲအမေရိကန်ကမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးကိုဘယ်လိုကူညီနိုင်မျိုးထင်ပါလဲကိရှင
် Well I mean I think it's important that we take the lead of Aung San Suu Kyi and the ruling party
ကျမတို့ကဒေါအောင်ဆန်းစုကြည်နဲ့ဒီအာဏာရပါတီတို့ရဲ့ဥဆောင်မှုအတိုင်းအမေရိကန်ကဘယ်လိုမျိုးဒီယင်းနှိမ့်ညံ့မှုတွေလှုပ်ဆဲခြင်းတလဲဆိုတာလိုက်နာဖို့အရေးကြီးတယ်ထင်ပါတယ်ဆန်ရှင်တွေရုတ်သိမ်းလိုက်တဲ့ကိစ္စမှာအငင်းပွားမှုတချို့ရှိတယ်လို့ကျွန်မသိပါတယ်။ဒါပေမဲ့ဒီလိုဆန်ရှင်ရုတ်သိမ်းမှုကြောင့်မလို့မြန်မာအမေရိကန်ဆက်ဆံရေးကိုအလိုလျောက်ပြောင်းလဲသွားစေမှာပါ။ဖြည်းဖြည်းပဲပြောင်းလဲတာဖြစ်ပါလိမ့်မယ်။တစ်ချိန်တည်းမှာပဲဒီလူလူချင်းထိတွေ့ဆက်ဆံရေးအသိပညာဖလှယ်ရေးတွေလုပ်ရင်းတဲ့ဒီဒီမိုကရေစီတည်ဆောက်ရေးကမ္ဘာနိုင်ငံတွေနဲ့ဆက်ဆံရေးတွေချဲ့ထင်သွားမှာပါ
။ဟုတ်ကဲ့နောက်ဆုံးအနေနဲ့မြန်မာပြည်ကပြန်လာပြီးတော့ကေရှာရဲ့မဲဆန္ဒနယ်ကလူလူကိုအထူးသဖြင့်ယင်းနှိမ့်ညွန့်နှံသူဖြစ်လာနိုင်တဲ့လူတွေကိုဘယ်လို message မျိုးဘယ်လိုသတင်းစကားမျိုးပြောချင်ပါလဲ
My first message is be grateful for the democracy that we have it's messy
ပထမဆုံးကတော့ကျမတို့ဟာရှုပ်ထွေးပေမဲ့လွတ်လပ်စွာထုတ်ဖော်ပြောဆို권စုဝေး권စတဲ့ democracy ဟာအလိုက်အသင့်ရရှိပြီးသားဖြစ်နေတဲ့အတွက်ဒါကိုပြန်တွေးရမှာဖြစ်ပါတယ်မြန်မာပြည်သူတွေဟာဒီအခွင့်အရေးရရှိဖို့အတွက်ဖိနှိပ်ချုပ်ချယ်မှုမျိုးစုံကိုကြံ့ကြံ့ခံပြီးစ조사နေကြတာကိုကြည်ရင်သဘောပေါက်လာရပါတယ်။ဒါဟာကျမဒီမဲဆန္ဒရှင်နေမြေကလူတွေကိုပြောချင်တဲ့ပထမအချက်ပါပဲ။နောက်တစ်ချက်ကဒီမြမပြည်ဟာခရီးသွားလေ့လာဖို့အင်မတန်မှတင့်တော်တဲ့နေရာပါ။အထူးသဖြင့်စိတ်ရေးချမ်းသာရနိုင်မယ့်နေရာမျိုးပါ။ဘယ်သူမဆိုသွားတင်ပါတယ်။ပြီးတော့စစ်ပွဲရေးအဆက်အသွယ်လုပ်ဖို့လမ်းရှာတင်ပါတယ်။
တချို့ကပြောရတယ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအတွက် infrastructure အခြေခံအဆောက်အုံတွေမကောင်းဘူးမစင်တော်ဘူး။ဘာညာပြောရတယ်အဲ့ဒီကိစ္စကြတော့
I think one of the biggest areas of potential for the United States is to help with energy projects.
အမေရိကန်အဓိကလှုပ်ဆောင်နိုင်တာကတော့စွမ်းအင်ကဏ္ဍမှာကူညီရေးဖြစ်ပါတယ်။ဒီရေအားစွမ်းအင်၊နေစွမ်းအင်လုပ်ငန်းတွေဟာကျမတို့ရဲ့ဒီဒေသမှာအများပြားရှိပါတယ်။မြန်မာနိုင်ငံဟာတည်ငြိမ်စိတ်ချရတဲ့စွမ်းအင်အထူးသဖြင့်လိုအပ်ပါတယ်။ဒ ီကဏ္ဍတွေမှာကူညီနိုင်ဖို့ကျွန်တော်တို့မှာအခြေအနေအများကြီးရှိနေပါတယ်
ဥချိုဇန်တရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုဒီခါမှာတော့အပတ်စဉ်အားစားခဏကိုနားဆင်ကြအောင်ပါကိုရရန်နိုင်တင်ဆက်ထားပါတယ်ရှင
်ဒီမှာပါဗျာဗီဒီယိုရဲ့တပတ်တွင်အားစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်လီဗာပူးနဲ့ပွဲမှာအနိုင်ရတဲ့လို့မန်ယူနီးပြကျော်စေးမော်ရီညိုကပြောလိုက်ပါတယ်ဝက်ဆမ်နီးပြစလာဗန်ဘီလစ်ကတော့ပြင်သစ်ကွင်းလယ်လူပါရက်ကိုထုတ်ရောက်မှာမဟုတ်ဘူးလို့ပြောပါတယ်အင်္ဂလန်နီးပြဂရမ်ဒေလာဟာပြီးခဲ့တဲ့သတင်းပတ်ကကွယ်လွန်သွားခဲ့တာအပါအဝင်အင်္ဂလန်ပရီးမီးယားလိဘ်ကဘောလုံးသတင်းတွေကိုအခုဒီဘက်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ်ပရီးမီးယားလိဘ်ဘောလုံးပွဲတွေဘက်မှာတော့မန်ယူနဲ့လီဗာပူးလက်စတာနဲ့ချယ်ဆီအေဗာတန်နဲ့မန်စီးတီးတို့ထိပ်တိုက်တွေ့ခဲ့ကြပါတယ်ချန်ပီယံလက်စတာနဲ့ဇယားထိပ်ကပြေးနေတဲ့ချယ်ဆီတို့ပွဲမှာတော့ချယ်ဆီကလက်စတာကို3ဂိုးကိုမရှိနဲ့နိုင်သွားပါတယ်ချယ်ဆီနီးပြကောင်တီကတော့လက်စတာနဲ့ပွဲဟာပွဲချက်ဖြစ်လို့ဒီပွဲနိုင်အောင်ကစားခဲ့တဲ့သူ့အသင်းရဲ့ခြေစွမ်းနဲ့စိတ်ဓာတ်ကိုချီးကျူးသွားပါတယ်။ဒီပွဲမှာချယ်ဆီအတွက်အခုနဲ့ဘောလုံးရာသီမှာ14ဂိုးနဲ့ဂိုးများဆုံးသွင်းပေးထားတဲ့ဒီယေဂိုကော့စတာတော့မပါခဲ့ပါဘူး။ချယ်ဆီနီးပြကောင်တီကတော့ကော့စတာမပါတာဟာဒဏ်ရာကြောင်းလို့ပြောပါတယ
်။ If you won't know the truth.I'm ready to
ပြောရအောင်အမှန်တမ်းသိကျင်နေဆိုရင်ကျွန်တော်ဘက်ကလည်းပြောဖို့အသင့်ပါသူ့ရဲ့ကြောဒဏ်ရာကြောင်းပြီးခဲ့တဲ့အင်္ဂါနေ့ကစပြီးတော့မလေးချင်နိုင်ပါဘူးဒါကြောင့်ဒီနေ့ပွဲမှာသူအရန်ဆင်းမှလည်းမပါတာပါဒါကြောင့်သူမပါတာပ
ါဒါမဲ့လည်းကော့စတာဟာလေ့ကျင့်ရေးခွင့်မှာနီးပြကွန်ဒီနဲ့ပြဿနာဖြစ်ပြီးတော့တရုတ်ကလပ်သင်းကိုပြောင်းဖို့လုပ်နေတာကြောင့်မပါတာဆိုပြီးတော့ဗြိတိန်သတင်းတွေကတော့ဆိုပါတယ်ပရီးမီးယားလိဂ်ရာသီတဝက်ချိုးလို့22ပွဲပြီးတဲ့အချိန်မှာချယ်ဆီက52မှတ်နဲ့ဇယားထိပ်ကဥဆောင်နေတာပါချယ်ဆီအသင်းအခုလို့ဇယားထိပ်မှာဥဆောင်နေတာဟာကော့စတာရဲ့ဂိုးတွေကြောင့်လို့ပြောရင်လည်းမှားတယ်လို့မဆိုနိုင်ပါဘူးတကယ်လို့သာကော့စတာနဲ့ချယ်ဆီတို့အခြေအနေတွေဆက်တင်ပါပြီးတော့လမ်းခွဲဖြစ်ကြရင်တော့ချယ်ဆီအသင်းအနေနဲ့ချန်ပီယံဖြစ်ဖို့အခြေအနေကောင်းနိုင်ပါမလားမန်ချက်စတာယူနိုက်တက်နဲ့လီဗာပူးတို့အိုးထရက်ဖို့မှာကစားခဲ့ကြတာမှာတော့တစ်ဖက်တစ်ကိုယ်စီတည်ကျသွားပါတယ်။ပေါက်ပွားရဲ့လက်ထိဘောကနေပယ်နယ်တီရတာကိုမဲလ်နာကန်သွင်းလို့လီဗာပူးဂိုးရင်ရပြီးတော့ရှေ့ကဥဆောင်ခဲ့ပေမဲ့ပွဲပြီးကနေမှမန်ယူတိုက်စစ်မှုအီဘရာဟီမိုဗစ်ခေါင်းတိုက်ပြီးတော့ပြန်ခြေလို့တစ်ကိုယ်စီတည်ဖြစ်သွားခဲ့ပါတယ်။ဒီပွဲနဲ့ပတ်သက်ပြီးတော့မန်ယူနီးပြမော်ရီညိုကတော
့ I'm not happy. If it's good or if it's bad I'm not happy. I
ကျွန်တော်မပြောပါဘူး။ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်နောက်ကနေလိုက်ကစားပြီးနောက်ဆုံးကြမှာဂိုးသွင်းတာကျွန်တော်မကြိုက်ဘူးကျွန်တော်တို့ကသုံးမှတ်ရဖို့အတွက်ကစားတာကြောင့်အခုတရေဆိုတော့နှစ်မှတ်ဆုံးရှုံးလိုက်တာပါဒါပေမဲ့လီဗာပူးကတော့တရေရတဲ့အတွက်ဂျင်းနဲ့တဲလို့ထင်ပါတယ
်လီဗာပူးနီးပြယာဂင်ကလော့ပ်ကတော့အိုးထရက်ဖို့မှာတရေကျလိုက်တဲ့အတွက်ဂျင်းနဲ့တဲလို့ပြောပါတယ
် Of course I'm used to it and can accept easily a draw at Man United
Manchester United ကွင်းကိုလာပြီးတရေကျသွားတဲ့အတွက်ကျွန်တော်အတွက်ပြဿနာမရှိပါဘူးဒီရလက်ကိုကျင်းတ်ပါတယ်ဒါပေမဲ့တပွဲလုံးကိုခြုံပြောမယ်ဆိုရင်တော့ကျွန်တော်တို့နိုင်တည်တယ်လို့ထင်ပါတယ
် Everton နဲ့ Manchester City ပွဲမှာတော့ Everton က Man City ကို 6-0 မရှိနဲ့ပြည့်ပြည့်တသားအနိုင်ယူခဲ့ပါတယ်ဒီပွဲဟာ Man City နီးပြ Guardiola အတွက်တော့သူ့ရဲ့နီးပြအတတန်းတစ်လျှောက်မှာအဆိုးအဝါဆုံးရှုံးနိမ့်မှုလည်းဖြစ်ပါတယ် Man City အသင်းဟာဒီပွဲရှုံးလိုက်တဲ့အတွက်22ပွဲပြီးတဲ့အချိန်မှာ42မှတ်နဲ့ဇယားထိပ်ကချယ်ဆီနဲ့ဆယ်မှတ်ကွာသွားတာကြောင့်ချန်ပီယံမဖြစ်နိုင်တော့ဘူးလို့မန်စီးတီးနီးပြဂေါ်ဒီယိုလာကပြောပါတယ်။ဆိုတော့ဘောလုံးဝါသနာရှင်တွေအနေနဲ့ရောဒီပေါ်မှာဘယ်လိုမြင်ပါသလဲ။ဝက်ဆမ်အသင်းမှာကစားနေတဲ့ပြင်သစ်ကွင်းလယ်ကစားသမားဒီမီထရီပါယက်ကတော့ဝက်ဆမ်ကနေပြောင်းကျင်တယ်လို့ပြောလိုက်ပါတယ်။ဒါမဲ့ဝက်ဆမ်နီးပြစလာဗန်ဘီလစ်ကတော့အသင်းအနေနဲ့ပါယက်ကိုရောင်းမှာမဟုတ်ဘူးလို့ပြောပါတယ်။
It is Dimitri Payet. He wants to leave.
သူကသင်းကနေပြီးတော့ထွက်ချင်ပါတယ်။ကျွန်တော်ရင်ကလည်းအချင်းချင်းပြောခဲ့ပြီးပါပြီ။ကျွန်တော်တို့သူ့ကိုမရောပါဘူး။ကျွန်တော်တို့ရဲ့အကောင်းဆုံးအားကစားသမားကိုမရောပါဘူး။သူ့ကိုအသင်းမှာဆက်ပြီးရှိစေချင်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့သူ့ကိုစာချုပ်တက်တန်းအရှိကြီးချုပ်ထားတာပါ။သူ့ကိုလည်းပြောပြီးပါပြီ။ဒါပေမဲ့သူကကစားဖို့ညင်းနေပါတယ်။အခုလိုပြောင်းရွှေ့ရာသီမှာတော့တသင်းသင်းကသူ့ကိုချင်းကတ်တာမျိုးကြောင့်ဒါမျိုးကဖြစ်တတ်ပါတယ်။သူ့ရဲ့သဘောထားမပြောင်းမချင်းတော့အသင်းမှာပါမှာမဟုတ်တလို့အသင်းနဲ့လည်းလေ့ကျင့်ရမှာမဟုတ်ပါဘူး။သူ့ဘက်ကသဘောထားပြောင်းလာဖို့မျှော်လင့်ပါတယ်။ကျွန်တော်တို့ကတော့ရောင်းမှာမဟုတ်ပါဘူး။ဒီအပြောင်းရွှေ့ကာလမှာတော့ဖြစ်မယ်မထင်ပါဘူး။ဒါကြောင့်မလို့အသင်းမှာသူ့ကိုပြောင်းထားဖို့ခက်ပါလိမ့်မယ
်။ဝက်ဆမ်အသင်းဟာပြီးခဲ့တဲ့ February လတုန်းကသူ့ကိုတပတ်ကိုပေါင်3,200ခွဲနဲ့9နှစ်စာချုပ်တက်တန်းထပ်တိုးခဲ့တာပါ။အသင်းကသူ့ကိုစာချုပ်တက်တန်းတိုးခဲ့သလိုသူ့ဘက်ကလည်းအသင်းအတွက်အကောင်းဆုံးပြန်လုပ်ပေးဖို့မျှော်လင့်တယ်ဆိုပြီးတော့ Village ကတော့ပြောလိုက်ပါတယ်ခင်ဗျာ ပါရက်ကအသင်းပြောင်းလို့မရပေမဲ့မန်ယူမှာကစားနေတဲ့ပြင်သစ်ကွင်းလယ်သူမော်ဂန်ရှနိုက်ဒလင်ကတော့အက်ဗာတန်ကိုပြောင်းသွားပါပြီ။အက်ဗာတန်သင်းကရှနိုက်ဒလင်ကိုပေါင်24သန်းနဲ့ဝယ်လိုက်တာဖြစ်ပါတယ်။အက်ဗာတန်ကိုပြောင်းလာတာဟာပုံမှန်ကစားကွင်းရကျင်တာကြောင့်ဖြစ်တယ်လို့ရှနိုက်ဒလင်ကတော့ပြောပါတယ်
။ Well first is a big club in the English history
ပထမဆုံးတစ်ချက်ကတော့အက်ဗာတန်ကအသင်းကြီးတစ်သင်းမှာအစဉ်လာရှိပြီးတော့ရည်မှန်းချက်လည်းကြီးပါတယ်။ပိုင်ရှင်ကလည်းအသစ်ဖြစ်တယ်လို့နီးပြကလည်းဆောက်တန်တန်မာတွေကကောင်းကောင်းသိပါတယ်ပုံမှန်ကစားချင်လို့မန်ယူကနေပြီးတော့အယ်ဗာတန်ကိုပြောင်းလာတာပါမန်ယူနီးပြမိုရီညိုကိုစိတ်မဆိုးပါဘူးသူကကျွန်တော်ပေါ်ကောင်းပါတယ်ကျွန်တော်တို့စကားပြောကြပြီးတော့သူ့ရဲ့ဆုံးဖြတ်ချက်ကိုကျွန်တော်လက်ခံပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့လည်းတစ်နှစ်လောက်အရန်ခုံမှာထိုင်ပြီးတော့ဘောလုံးမကန့်ပဲနေလို့မဖြစ်ပါဘူ
းအယ်ဗာတန်ကရှနိုက်ဒလင်ကို၄နှစ်ခွဲစာချုပ်ချုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
England နီးပြဟောင်း Graham Taylor ဟာပြီးခဲ့တဲ့ကြာသပတေးနေ့ကပဲကွယ်လွန်သွားခဲ့ပါတယ်။ရုတ်တရက်နှလုံးရောဂါဝေနာကြောင့်ကွယ်လွန်သွားပုံရတယ်လို့သူ့ရဲ့မိသားစုကပြောပါတယ်။ Aston Villa နဲ့ Watford အသင်းတွေကိုနီးပြလုပ်ခဲ့တဲ့ Graham Taylor ဟာ England အသင်းကို1990ကနေ93ခုနှစ်ထိနီးပြလုပ်ပေးခဲ့တာပါ။90ကမ္ဘာဖလားအပြီးမှာ England နီးပြဖြစ်လာပြီးတဲ့နောက် England အသင်းကို Euro 92ဥရောပဖလားမှာခြေစစ်ပွဲအောင်လုပ်ပေးခဲ့ပေမဲ့လည်း94ကမ္ဘာဖလားမှာခြေစစ်ပွဲအောင်မလုပ်နိုင်ခဲ့တာကြောင့်အင်္ဂလန်နီးပြဖြစ်ကနေထုတ်ပယ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ပြည်နယ်တင်ဆက်ထားတဲ့ပတ်စင်အားစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။သောတာရှင်များအနေနဲ့ VOA ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင် VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုပေးပို့နိုင်ပါတယ်။ဒီရက်နေ့ပေါ်လို့နေညပိုင်းစီစဉ်မကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်တော်သင်ကတင်ပြပါမယ်ရှင
်အမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်နောက်ခဲ့တယ်လို့မျိုးဥရောပနိုင်ငံတွေမှာလှူလာနိုင်ခြင်းအပေါ်အစဉ်သင့်ပြင်ထားကြဖို့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကဥရောပနိုင်ငံတွေကိုဒီကနေ့တတိပေးလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဒေါဗိုစ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်အတွင်းဒုတိယသမ္မတအနေနဲ့ပြောကြားတဲ့သူ့ရဲ့နောက်ဆုံးမိန့်ခွန်းမှာဒုတိယသမ္မတဘိုင်ဒန်ကအထက်ပြောသွားတာပါပြစ်မှတ်ထားခံရတာအမေရိကန်တနေငံနဲ့မဟုတ်ဘူးဆိုတာပြောနေဖို့မလို့တဲ့ကြောင်းအရင်ကအလားတူတိုက်ခိုက်မှုမျိုးတွေဥရောပမှာကြုံထားပြီးတဲ့ကြောင်းဥရောပနိုင်ငံအများပြားမှာဒီနှစ်အတွင်းရွေးကောက်ပွဲတွေလုပ်ဖို့ရှိတာနဲ့အမျှဒီမိုကရေစီနှိကျလုပ်ငန်းစီမှာဝင်နှောက်ဖို့ရုရှားကနောက်ထပ်ကြိုးစားမှာကိုမျှော်လင့်ထားတဲ့ကြောင်းဒုသမ္မတဘိုင်ဒန်ကပြောသွားပါတယ်။တောက်ချာနေမှာလုံးမဲ့ဒေါ်နယ်ထရမ့်ရဲ့သမ္မတဂျန်သစ်စာချုပ်ဆိုပွဲမှာတိုင်ဝမ်ကိုယ်စားလှယ်အဖွဲ့ကိုတက်ခွင့်မပြုဖို့တရုတ်ကအမေရိကန်ကိုတောင်းဆိုထားပါတယ်။နောက်တဲ့မဲ့ထရမ့်အစိုးရအဖွဲ့တွေကဘယ်သူနဲ့မှတိုင်ဝမ်ကိုယ်စားလှယ်အဖွဲ့နဲ့ဘယ်လိုအဆက်အသွယ်မျိုးမှမလုပ်ဖို့တရုတ်နိုင်ငံကြီးဌာနပြောခွင့်ရဟွာချုံရင်ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာသတိပေးထားတာပါ။အဲဒီလိုဆက်သွယ်တာဟာနှစ်နိုင်ငံဆက်ဆံရေးကိုအနှောက်အယှက်ဖြစ်စေမယ်ဒါမှမဟုတ်အန်ဒရယ်ရှိစေမယ်လို့ဆိုပါတယ်။တိုင်ဝမ်ကိုယ်စားလှယ်အဖွဲ့ကိုသမ္မတဟောင်းယူရှာယီကွန်ကဦးဆောင်ပါပါ။ယူကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တိုင်ဝမ်သမ္မတစာယင်ဝမ်တို့ပြီးခဲ့တဲ့လကတယ်လီဖုန်းဆက်စကားပြောကြတာကြောင့်တရုတ်ကဒေါသထွက်ခဲ့ပါတယ်။အမေရိကန်သမ္မတဟောင်း George H.W. Bush ဟာ Texas ပြည်နယ် Houston မြို့ကဆေးရုံတစ်ခုမှာစေကူတမှုခံယူနေရတယ်လို့သူမိသားစုပြောခွင့်ရသူကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့40တဆမြောက်သမ္မတ Mr. Bush ဟာပြီးခဲ့တဲ့သတင်းပတ်ကအမောဖောက်လာတဲ့အတွက်ဆေးရုံတင်လိုက်တာလို့မိသားစုပြောခွင့်ရ Jim McGrath ကပြောတာပါ။ Mr. Bush ကိုစေကူတဲ့အခြေအနေသိကိုကောင်းမွန်ပြီးမကြာခင်မှာဆေးရုံကနေပြန်ဆင်းရမယ်လို့မျှော်လင့်တဲ့အကြောင်းပြောခွင့်ရ McGrath ကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကမြန်မာရဲတပ်ဖွဲ့အတွက်စွန့်ရင်မြင့်တရေမှာအကူအညီပေးသွားမယ်ကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောလိုက်ပါတယ်။ရဲတပ်ဖွဲ့အနေနဲ့လူ့အခွင့်အရေးကိုထက်သွင်းစဉ်းစားတဲ့ဒီကိစ္စထဲမှာပဲနိုင်ငံသားတွေနဲ့ဘယ်လိုထိတွေ့ဆက်ဆံသင့်တယ်ဆိုတာအဓိကကိစ္စရာကြီးတစ်ခုဖြစ်နေတာကြောင့်ပါလို့အင်ဒိုနီးရှားနိုင်ငံသားရေးဌာနပြောခွင့်ရကပြောပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်တော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီခဲလ်ဂျူဘင်စကီဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ဖီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9:00အထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.